Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ February 23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line meter 32 line meter 51နဲ့လက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube လူမှုကွန်ရက်တို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါပါခင်ဗျာဒီကနေ့မှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝလန်ကဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်ကျွန်တော်တမောင်သားမှာအနေခတ်သိကင်းကျင်းကြပါစေဗျာဒီနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ဒါမုတ်မြောက်ပိုင်းကိုရုရှားကအပြင်းထန်ပစ်ခတ်တိုက်ခိုက်နေတယ်လို့ယူကရိန်းကဒီနေ့တနင်္ဂနွေနေ့မှာပြောလိုက်ပါတယ်အမေရိကန်ကဘူပေါင်းကြီးတွေကိုတရုတ်နိုင်ငံလေကြောင်းပိုင်တဲ့ထက်ကို2022ခုနှစ်မှာစဲချိန်တဲ့မနေ့ပြစ်လုခဲ့တယ်ဆိုတော့တရုတ်ရဲ့ဆွဆွဲချက်ကိုအမေရိကန်သမ္မတအင်ဂျီရောကဒီနေ့တနင်္လာနေ့မှာညှင်းဆိုလိုက်ပါတယ်စီးရီးယားသဘုံတွေထိချုပ်ထားတဲ့နေရာတွေကိုအကူအညီပေးခွင့်ပြုဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ပဲတင်ပြပေးကြမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်ပြီးတင်ပြပေးမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့ဟာမြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ဖြစ်ပါတယ
်ကျွန်တော်တို့နိုင်ငံရဲ့အကျိုးကိုဆောင်ရွက်ခဲ့တဲ့အာဇာနည်တစ်ဦးဖြစ်တယ်ပေါ့အဲ့ဒါကြောင့်မလို့အာဇာနည်ဆိုတာကဘယ်တော့မှမတည်ဘူးလူတည်သွားပေမဲ့နိုင်ငံမတည်ဘူးဆိုတော့ကျွန်တော်ဒီလူမျိုးကိုပြောချင်တယ
်စစ်ကောင်စီကဗိုလ်ချုပ်ဆန်းမွေးနေ့ကိုကျင်းပခဲ့တာမရှိပေမဲ့စစ်ကောင်စီကိုတော်လန်တဲ့ဒေသတွေမှာဗိုလ်ချုပ်ဆန်းမွေးနေ့ဝယ်တွေကျင်းပခဲ့ကြတဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာနှဆင်ကြပါမယ်အဲ့ဒီနောက်မှာတော့တင်းတင်းသားကြီးတိုင်းပလောမျိုးဘက်မှာစစ်ကောင်စီကထိုးစစ်ဆင်တိုက်ခတ်နေတာဖကန်ဒေတာလုံခင်းမှာမြေစာပုံပြိုကျလို့ရေမစေးကြောက်ရှာသူနှစ်ဦးသေဆုံးကြတာနဲ့ထိုင်းနိုင်ငံမှာထိုင်းမိသားစုတပ်ဖြတ်မှုအတွက်တမန်ရရှိသူမြန်မာအလို့သမား3ဦးကိုလိုက်လံရှာဖွေနေတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။ဒုတိယပိုင်းအစီအစဉ်တွေမှာဆိုရင်တော့ကင်းပြည်နယ်အတွင်းကအခြေအနေတွေအကြောင်းအစင်ကစားထုတ်ဝေသူနဲ့နယ်ပလိုးနဲ့တွစ်ဆုံမင်းမြန်းကနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့လူမှုမြင်ကွင်းအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။ဒါရီမတင်ဆက်ခင်အခုအရင်ဆုံးတော့တင်းလာညအတွက်နောက်ဆုံးရရှိရတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇောင်းဝန်လိုင်ကတင်ပြပေးပါမယ်ခင်ဗျာ
။ဘာဘုတ်မြောက်ပိုင်းကိုရုရှားကအပြင်းထန်ပစ်ခတ်တိုက်ခိုက်နေတယ်လို့ယူကရိန်းကဒီနေ့တင်းလာနေမှာပြောလိုက်ပါတယ်။ယူကရိန်းဒိုနက်စ်ဒေသမှာရှိတဲ့ဘတ်မှုမြို့ကိုသိမ်းပိုက်ဖို့အတွက်ရုရှားကတိုက်ခိုက်နေခဲ့တာလပိုင်းရှိခဲ့ပါပြီ။မြို့မြောက်ပိုင်းကပရက်စကိုဗစ်ကာရွာအခြေအနေကခက်ခဲတဲ့အခြေအနေဖြစ်တယ်လို့ယူကရိန်းသမ္မတရုံးအစည်းအဝေးခန်းစာမှာဆိုထားပါတယ်။ဘာဘုံနယ်မြေကလူနေနေရာ16ခုကိုရုရှားတပ်တွေကလက်နက်ကြီးတွေတင်ကားတွေနဲ့ပစ်ခတ်ခဲ့တယ်လို့ UK စစ်တပ်ကပြောပါတယ်။အဲဒီလိုနေရာတစ်ခုဖြစ်တဲ့ Krasna Hora ကိုရွာကိုသိမ်းပိုက်ခဲ့တဲ့အကြောင်းရုရှားစစ်တပ် Wagner အုပ်စုကတင်းကြွေနေကကြေညာခဲ့ပါတယ်။တောက်ချာနေတုန်းက drone တွေ drone ကြီးတွေနဲ့ဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လက်စစ်အခြေခံအဆောက်အုံတွေပျက်စီးသွားခဲ့ရတာမိပြန်ရအောင်ပြန်လည်ပြုပြကြတဲ့ဝန်ထမ်းတွေကိုတင်းကြွေနေညဗီဒီယိုမိန်ကွန်းမှာသမ္မတဗိုလ်လိုဒီမာဆယ်လန်စကီကချီချူပြောကြားလိုက်ပါတယ်။မိပြနေရနေရာတွေကိုလည်းတနင်္လာနေ့မှာပြန်ဆပြီးပေးနိုင်မယ်လို့သမ္မတကပြောပါတယ
်။အမေရိကန်ငှဗိုလ်ပေါင်းကြီးတွေကိုတရုတ်နိုင်ငံလေကြောင်းပိုင်နယ်ထက်ကို2022ခုနှစ်မှာစေချင်တဲ့မနေ့ပြစ်လွတ်ခဲ့တယ်ဆိုတော့တရုတ်ရဲ့ဆွဆွဲချက်ကိုအမေရိကန်သမ္မတအင်ဂျီရောကဒီကနေ့တနင်္လာနေ့မှာညင်းဆိုလိုက်ပါတယ်။ထောက်လာရေးသတင်းအချက်အလက်တွေအတွက်အမြင့်ပြန်ဗိုလ်ပေါင်းကြီးတွေကိုလွတ်တာကတရုတ်သားဖြစ်ပါတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူအေဒရီယန်ဝက်ဆန်ကလူမှုစာမျက်နှာ Twitter မှာရေးပါတယ်အမေရိကန်ပြည်ထောင်စုနဲ့ကနေဒါနယ်စပ်ဟူရိုနွန်းရေကန်ကြီးပေါ်မှာအမျိုးအမည်မသိအရာဝတ္ထုကိုပြစ်ချဖို့အမေရိကန်တိုက်ခိုက်ရေးချက်လျင်တွေကိုတင်းနှင်းတွင်တွေကသမ္မတဂျိုးဘိုင်ဒန်ကအမင်းပေးခဲ့တဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကလည်းပြောဆိုပါတယ်အဲ့ဒီအရာဝတ္ထုဟာမွန်တာနာပြည်နယ်မှာစနေနေ့ကတွေ့ခဲ့တဲ့အရာဝတ္ထုနဲ့ပုံစံတူတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်ဒီလာထဲမှာစရုပ်ထားမြောက်ပြစ်ချလိုက်တဲ့အဲ့ဒီအရာဝတ္ထုတစ်ခုဖြစ်ပြီး၃ရက်အတွင်းတတိယမြောက်ပြစ်ချလိုက်တဲ့အရာဝတ္ထုလို့ကြောင့်ကျင်သူတွေကပြောပါတယ်စရုပ်ထားအချင်းပြစ်ချလိုက်တဲ့အဲ့ဒီအရာဝတ္ထုဟာရှင်းမြောင်ပုံစံဖြစ်ပြီးအောက်မှာကြိုးတစ်ခုဆွဲထားပေမဲ့ဘလို့ပစ္စည်းကရိယာတည်ဆောင်လာတဲ့ဆိုတာအတိအကျမသိရတဲ့အကြောင်းအမည်မဖော်လို့သူပင်ဒဂွန်စစ်ထနာချုပ်အရာရှိကပြောပါရခင်ဗျာ
စီးရီးယားသဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုအခုညီပေးခွင့်ပြုဖို့ဥရောပသမဂ္ဂလုံခြုံရေးကောင်စီကအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်စီးရီးယားကိုအခုညီပေးခွင့်ရှိပေမဲ့နေဇာတစ်ဖက်ထဲကိုပဲဖျက်ချော်ခွင့်ပြုထားတာကြောင့်အမေရိကန်ကအခုလိုတောင်းဆိုလိုက်ရတာပါတူရကီနဲ့ဆီးရီးယားငလျင်ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီးငလျင်တန်းသင့်သူတွေကိုနေထိုင်ရေးအစားအသောက်ကျောင်းပညာရေးနဲ့စိတ်ပိုင်းဆိုင်ရာစောင့်ရှောက်မှုတွေပေးအပ်ဖို့ဆက်ပြီးလှုပ်ဆောင်ရတော့မယ်လို့ကုလသမဂ္ဂ Kunyi Taba Yepo GK Martin Griffiths ka Dingle Syria Miao Bai Aleppo Data Gu Zao De Chima Pyosu Bare. Bigate Drenba Luka Kere Ngalinja Okuti Te Sonu Yedwe Dong Dong Gwe Jone Tigai Da Yadu Go Dong Natongjo Shibare. Syria Bemada Tamra Basha Asa Tejo Tare Suan Nemi Rine The Bone Tejo Tare Nemi Bawe Nam Miao Bai Dita Mang Ali Luka Kereba. Syria ka da bon ni thain chauk tha le ne mye rue ma le kulatam ka la aku ni rue pye ya twa me lo kulatam ka chi ke martin griffiths ka pyo ba de
di ne tanin la ni ka sa pi sin myin tit au ya yi visa ne australia ma ni thain ja de dukha de ri ha a mya da ni thain win go ya shi ja da ma phit ba de 2033 khu ni ma tan ga ka australia nai ngan go yauk shi la ja de lu paung 1900 law ha di a pyaung le ye a chou go Kanzajama, Pipare, Doka de Taumatin, Yimichabuama, Niyaraha, a debe Mishiba, Ulu, Luen Muchicha Iwunji, Andrew Gaska, Tanila Nima, Piovare, Edituri Yashima Visa at Teha, Amira Nitangwen Yashi Duri, Queen Yetai, Teta, Chonchi, Kanzagone, a Simian Pinayego, Tinigule Yashijama Piovare, Turuha, Australia Nanganda, Api, Shoutan and B, Turuye, a Murigule, Australia Nangango, Labo, Kamakada, Pu, Shoutan and Yama Piovare, come here.
Roja, Doka, there in Yamaranga, Piampo, be, Bawi, Yishi, Dinan, Pishan, and Bush, she should be. Doka, there we, Ne, Tain, and Lakantare, Yaya, Taiwan, Dre. A BBSIA, she, Bianni, Taipu, I am Bawi, Nangana, Puzzi, Dune, Javaranga, Sale, Lusong, Domelo, Bangladesh, I am Japanda, Maji, Iwama, Kimi, Noriga, Georgia, like Bale, I owe em a Puegule, American dollar, not that mark, Funata, Dunale Bale. But son Chane, Cox Pajama, Shijare, Doka, the Rina Didaka, Taiwan, Kuruani, Amya, Simini, Siman Jetwe, Kulu, Luda, like that, Pibale, Pigate, Padongaro, Sikons here, when you Google like that, when you told Santa Kaidua, Ruinjari, Pianeleka in Kesane, Sasabi, Yakango, Toya Kajaba, did it.
And then Yabe Mimava seasoniku. Now I go Nagane, Senaiti. Nitrometa Seko, Kilohat, Tinga, Linga Donia. Nitrometa Nasanga, Kilohat, Titi Shekondonia. Nitrometa Donzene, Kilohat, Kodongarobian. Senate in Ingrima, Nilamida Diagoze, Kilohat, Tinga Kongani, Pure Torian Binivaration.
The Nina Ninjabet, the Ninu will view regard selecting anybody. Time your man is attacked in a Wajopian Lama. That ugly do bow and tiny and me doesn't know that Pia Lea Jacha will be Madrid and out, and Yashi do they have Yaman, Nezamu, Yavigo, Trepid, Wadelo, Yongjiajo, Yamuji, Wansanga, Bangopus, the Lisa Gupio Wade. Dija the Drain Bone in Nero, Malaysia Nangama, Pigate, Janua, Dream, Yamananga, Nasent, Goyaku, Nache, Luko, Guama, Bowing, get it. Yet the Jachi, Ugo, Malaysia, and Abanuga, Pansi, Tiasu, like the Jam, Malaysia, and I told the San Terizama, Yita Tabari.
Nemanangane Tanenga Nezaka internet ma atong jure crypto ngwejine lote longanima arama alolopo kosong twa kanyare flipai nanganda shiaku ketin nangerelu flipai nanganyai tanaga AFV dringo piobare nasong toha flipai nangango tenela nega pianle yau shike jarelu nanganyai wunji tana shipyong lota yi tana letau wunji ipi yayi ta wunjitare Eduardo di Vega ga piobare Philippine Niga, English Gane, computer, Chonchin Jana Jang Turugo, Pima Tajare Lutuga Subare, Nyama Laone, Cambodia, Roma Lane, Tio Internet, Crypto, Wichilunga, Turugo, Dubangani, Timer, Alolopo, Subi, Tayam, Kosan Lagajara Pipare, Liaoha, at that Tongze, a year, doing Mutari Pijabi, Bangaku Yodane, Mesago, Sele Kosan Dabi, Nyama Beka, Neza, the Bone, Nem Yedema, Shide, Turulunga Shia, Kosan Dogara Pidelu, Divigara Piovare, Turuha, Loka Yashidlu, Amya Asungo, Kobe Bira Le Yashibime, Internet Bogani, Lunode Pote, Yi Drago, Mashana, and all, Kodi Layout, Tanka Kanare Lule, Divigara Subare. Then I said, I'm going to go to the house.
တရုတ်လုံခြုံရေးတင်မောကစစ်ပုံးလေးစားလင်းနဲ့ထိုးတဲ့အတွက်ဖိလစ်ပိုင်ကင်းလက်ရေးရင်အမှုတန်းတွေဟာတခဏတာမမြင်မကန်းဖြစ်သွားခဲ့တယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကတနင်္လာနေ့မှာပြောပါတယ်။အခုလိုဖြစ်ရကဖိလစ်ပိုင်စပရတီကျုံးမော်က Second Thomas Show ကနေ7မိုင်ကွာမှာ February 6ရက်နေ့ကဖြစ်ပွားခဲ့တာပါ။ဖိလစ်ပိုင်ကင်းလက်ရေးရင်ကိုအစိမ်းရောင်လေဆာနဲ့နှစ်ကြိမ်ထိုးခဲ့တယ်လို့ပြောပါတယ်။တရုတ်တင်မောဟာဖိလစ်ပိုင်တင်မောနဲ့မီတာ140အကွာထိလာခဲ့တယ်လို့လည်းဆိုပါတယ်။ဖိလစ်ပိုင်ကမ်းခြေဆောင်တပ်ရဲ့ကင်းလက်ရေးရင်ဟာတပ်ဖွဲ့အလဲအလဲလှုပ်ဖို့နဲ့စားတိုက်ခါပို့နေတာဖြစ်ပြီးဒါကိုပိတ်ဆို့ဖို့တေချာလှုပ်ဆောင်ခဲ့တာဟာဖိလစ်ပိုင်အနောက်ဘက်ပိုင်းပင်လယ်ရေပြင်တဲကဖိလစ်ပိုင်ရဲ့အချုပ်ချာအနာကိုမထေမဲ့မြင်ပြူတာပဲဖြစ်တယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကပြောပါတယ
်2024ခုနှစ်ပါရီနေရာသီအိုလံပစ်ပြိုင်ပွဲမှာရုရှားနဲ့ဘလာရုစ်နိုင်ငံတို့ကိုဖိတ်ကြားခဲ့တဲ့အတွက်နိုင်ငံတကာအိုလံပစ်ကော်မတီဟာတမိုင်းရဲ့မာယွန်းတဲ့ဘက်မှာရောက်ရှိနေတယ်ဆိုတော့ပြောဆိုချက်တွေကိုကော်မတီဥက္ကဋ္ဌသောမတ်ဘက်ကညွှန်ဆိုလိုက်မြင့်ဆိုပယ်ချလိုက်ပါတယ်ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Alpine ကမ္ဘာချန်ပီယံနေရှော့စီပြိုင်ပွဲမှာတင်းနောက်တွေကို February 12ရက်တင်းနှင်တွင်နေကသူကပြောခဲ့တာဖြစ်ပါတယ်ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားပြီးဆက်သွယ်ဆက်ဆံဖို့စူးစမ်းနေကြသူတွေနဲ့အထူးကြံထားပြီးခွဲခြားခြင်းသူတွေဘယ်သူကငြိမ်းချမ်းရေးအတွက်ပို့လုပ်နေတယ်ဆိုတာသမိုင်းကပြပါလိမ့်မယ်လို့သူကဆိုပါတယ်ကျွန်တော်တို့ရဲ့အခန့်ကဏ္ဍကလူတွေကိုအတူတကတွေးဖို့လှုပ်ဆောင်ပေးတာဖြစ်တယ်လို့လည်းသူကပြောကြားခဲ့ပါတယ်ခင်ဗျာနောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့ကျွန်တော်ဇော်ဝင်းလိုင်တို့ကဒူတင်ပြပေးခဲ့ကြတာပါခင်ဗျာ။ View American အတန်းကလည်းတင်းနယ်လာနေညာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါလေ။အခုတော့သတင်းပြပုတ်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီပို့ပထမအဦးဆုံးတော့ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့သတင်းနဲ့စကြရအောင်ပါ။ဒီကနေ့ February 13ရက်ဗိုလ်ချုပ်အောင်ဆန်းအသက်108နှစ်ပြည့်တဲ့မွေးနေ့အထိမ်းအမှတ်အဖြစ်နဲ့နိုင်ငံတော်ကဒေသတချို့မှာဆရာနာရှင်ဆန့်ကျင်ဆန္ဒပြကြသလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဒေသတွေကကြောင်းနေမှာဗိုလ်ချုပ်နဲ့တော်လှန်ရေးအကြောင်းတွေဟောပြောတာတွေလည်းလုပ်ခဲ့ကြတယ်လို့ဆရာနာရှင်ဆန့်ကျင်ရေးအင်အားစုတွေကပြောကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကတင်ပြပေးမှာပါခင်ဗျာ
ဒီကနေ့ကြာရောက်တဲ့ February 13ရက်နေ့ဗိုလ်ချုပ်အောင်ဆန်းအသက်108နှစ်ပြည့်မွေးနေ့မှာတော့စကိုင်းတိုင်းကနီနယ်ထဲမှာငါတို့ဒီဗိုလ်ချုပ်အောင်ဆန်းများဆိုတဲ့ခေါင်းစည်းစာတန်းကိုကန်ဆောင်ပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်ဒီလိုမျိုးခြိတက်ဆန္ဒပြခဲ့ကြတဲ့ရည်ရွယ်ချက်ကိုတော့ကဏီမြို့နယ်နှွေဦးတော်လိုင်းရဲ့တပိတ်အင်အားစုဦးဆောင်သူကိုပြည့်အောင်နိုင်ကအခုလိုပြောပြပါဗျ
။ကျွန်တော်ကဏီနယ်ကတော့ကျန်တာတိုင်းကြီးနဲ့ပုံစံမျိုးမျိုးနဲ့စပိတ်စကြောင်းနဲ့ဆန္ဒပြမှုတွေကိုကျွန်တော်လုပ်ခဲ့ပေါ့အခုလည်းလုပ်တယ်။အဲဆိုရင်ကျွန်တော်နေတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့မှာပါကြောင်းဒါမျိုးလုပ်ကလေးပေါ့အဓိကကတော့ဗိုလ်ချုပ်အောင်ဆန်းကိုကျွန်တော်တို့အနေနဲ့မမေ့ဘူးပေါ့အဲဆိုလို့ရှိရင်ဗိုလ်ချုပ်အောင်ဆန်းဆိုတာကျွန်တော်ပြည်သူ့ရဲ့ဗိုလ်ချုပ်ပေါ့ဗိုလ်ချုပ်ဆိုတာကျွန်တော်တို့ဘယ်တော့မှမေ့မရတယ်လို့ကျွန်တော်တို့နိုင်ငံရဲ့အကျိုးကိုဆောင်ရွက်ခဲ့တဲ့အာဇာနည်တဦးဖြစ်တယ်ပေါ့အဲ့ဒါကြောင့်မလို့အာဇာနည်ဆိုတာကဘယ်တော့မှမတည်ဘူးလူတည်သွားပေမဲ့နာမည်မတည်ဘူးဆိုတော့ကျွန်တော်ပြည်သူလူထုကိုပြောချင်တယ်အဲ့တော့ဒီပြည်သူလူထုတွေအနေနဲ့လည်းပဲငါတို့ကိုယ်စီတယောက်ချင်းစီတယောက်ချင်းစီတိုင်းဟာဒါအာဇာနည်ကြီးဖြစ်နေတယ်ငါတို့တယောက်ချင်းစီတယောက်ချင်းစီဗိုလ်ချုပ်အောင်ဆန်းကြီးချစ်ဖို့ချစ်ရမယ်ဆိုစိတ်ကြနဲ့ဒီကြော်လိုင်းကြီးမှာဘူပေါင်းပါဝင်ဆောင်ရွက်ပြီးတော့မှအတူတူကသွားဖို့လိုတယ်ဆိုတဲ့ message ပေးရင်းနဲ့ကျွန်တော်တို့သိညီညီတရားတွေဟောတယ်ကျွန်တော်တို့ဟာဒီဘယ်လိုပဲဖြစ်ဒီအချိန်ကြီးကာလတွေပြောင်းပြောင်းဒါဒီတော်လိုင်းကိုသွားမှရမယ်ပေါ့အာဂါနီစိတ်ချက်တွေမျိုးဘူးမတို့ကပေါ်ချောင်းဆန်းနေဖြစ်တယ်ဆိုရင်ဖြစ်ဖို့ရအတွက်ကြိုးစားသင့်တယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒါဆရာနိုင်စန့်ချင်းတပိတ်နဲ့ပေါ်ချောင်းဆန်းမွေးနေ့အမှတ်တရခံအောင်ပြုလုပ်တာပေါ့ဗျာ
လက်နက်ကင်တော်လိုင်းရေးလုပ်နေတဲ့သူတွေကောလက်နက်မဲ့တော်လိုင်းရေးလုပ်နေကြတဲ့သူတွေပါဗိုလ်ချုပ်ရဲ့နီးလန်းတဲ့စိတ်ဓာတ်ကိုအတူယူလေးစားဖို့လိုသလိုအာနာရှင်ကိုလက်နက်ကင်တော်လိုင်းကြရင်နဲ့ကိုယ်တိုင်အာနာရှင်ဖြစ်မသွားကြဖို့အထူးသတိထားသင့်ပါတယ်လို့ကိုပြည့်အောင်နိုင်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့တော်လိုင်းမှာလက်နက်ကင်တော်လိုင်းလက်နက်မဲ့တော်လိုင်းရေးပေါ့လက်နက်ကင်တော်လိုင်းရေးကျွန်တော်လက်နက်မဲ့တော်လိုင်းရေးမှာတော့ကျွန်တော်တို့လုပ်နေကြတဲ့သူတွေကပုံစံအမျိုးမျိုးကိုလာရလမ်းနေရတဲ့အမျိုးမျိုးဆိုတော့ကျွန်တော်တို့ဗိုလ်ချုပ်ရဲ့လမ်းစဉ်အတိုင်းသွားဖို့ဆိုတာအများကြီးကျွန်တော်တို့လိုအပ်ပါလိမ့်တယ်ကျွန်တော်တို့အတော်ကိုစူးစမ်းရမယ်ရုံးကန်ရမယ်အနေထားတော့ရှိတယ်ပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့မြန်မာတွေကအစွဲတွေအများကြီးနဲ့အရင်ကတည်းကဆိုရင်ပါတီရောင်းသွေးတွေခွဲတာမျိုးကြီးကျွန်တော်ရှိကြတယ်ပေါ့ရှိကြတယ်ဆိုတော့လုပ်နေတဲ့နေရာမှာတော့အခက်အခဲတွေအမျိုးလိုရှိနေတယ်ဗိုလ်ချုပ်အောင်ဆန်းချမှတ်ထားတဲ့မူကောင်းတွေအတိုင်းဗိုလ်ချုပ်အောင်ဆန်းကိုစိတ်တည်စိတ်တည်နှလုံးသားတွေပြုရင်ကြောင်းလဲဖို့ဆိုဆိုရင်ကျွန်တော်တို့ကအစမိဘပြည်သူတွေအနေနဲ့တော်လိုင်းကိုမြန်မြန်ပြီးချင်ရင်တော့ကျွန်တော်တို့ ကျက်တာတာတော့ကျွန်တော်တို့ဆုံးဖြတ်ရမယ်အချိန်ရောက်နေပြီပေါ့ချားနေလို့ကတော့ကျွန်တော်တို့မရဘူးအဲ့ဒါကြောင့်မလို့ဟိုကျွန်တော်တို့ကဘိုးချောင်းဆန်းရဲ့မွေးနေ့မှာကျွန်တော်တို့တန်နေချန်ချလိုက်ကြပါဘိုးချုပ်ကျေစိတ်ကတည်းကတော့မွေးမယ်ပြောင်းလဲရောမြန်မြန်ပြီးအောင်ကျက်တာတာအလုံးမယ်ဆိုရဲ့ကျွန်တော်တို့သွားတင်နေပေါ့ဒါနဲ့ကင်ဒေါ်လာကြီးမှာပါဝင်နေတဲ့သူတွေရောဒါနဲ့ဒေါ်လာကြီးမှာပါဝင်နေတဲ့သူတွေရောကျွန်တော်တို့ဒေါ်လာကြီးတမားတွေအားလုံးကျွန်တော်တို့ဟိုစာနာတက်တဲ့နှလုံးသားတွေများများရှိဖို့ကျွန်တော်တို့မွေးဖွားပေးဖို့လိုအပ်တယ်လို့ကျွန်တော်တို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့အချိန်ကာလကြာလာတဲ့အမြအာနာရှင်ကိုဒေါ်လာကြီးနဲ့အာနာရှင်ဆန်ဆန်ပြုလုပ်နေတာမျိုးတွေကျွန်တော်တို့လူအနည်းနဲ့များဆိုကျွန်တော်တို့ရှိကောင်းရှိနိုင်ပါတော့ဒီတော့ကဟိုကျွန်တော်တို့ဒီအနေနဲ့ကပြည်သူကိုပတ်ကံပေးတဲ့အခါကျတော့အလုပ်လုပ်မယ်ပြည်သူအခြေမြည်ဘူးဆိုလို့ရှိရင်တော့ပြည်သူချင်းသားတွေတင်တယ်ပါလေဒါကြောင့်မလို့ဗိုလ်ချုပ်ဆိုတဲ့ဆန္ဒမူနာပြုဖို့ရကောင်းတယ်ကျွန်တော်တို့ရဲ့အာဇာနည်လည်းဖြစ်တယ်သူရဲကောင်းလည်းဖြစ်တယ်လူလည်းရဲ့ဖခင်ဖြစ်တယ်ဗိုလ်ချုပ်အောင်ဆန်းဘလို့ရည်ပြည်မှုချင်းချင်းခဲ့တယ်ဒါတွေထုံဗိုလ်ချုပ်ထုံနှလုံးမူပြီးတဲ့အခါမှာကျွန်တော်တို့အလုပ်လုပ်တင်ပါတယ်လို့ကျွန်တော်တို့ပြောတင်ပါတယ
်မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီကလည်းဒီကနေ့ကြာရောက်တဲ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့မှာNUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့မူနဲ့တည်ထောင်ထားတဲ့အကြောင်းတွေကိုတွားရောက်ပြီးတော့တော်လန်ရေးအကြောင်းတွေနဲ့ဗိုလ်ချုပ်အောင်ဆန်းအကြောင်းတွေကိုဟောပြောခဲ့ကြတယ်လို့မုံရွာစီးပွားရေးတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကိုရှင်းတန်ကပြောပြပါတယ
်ဒီမောင်ကကျွန်တော်ဒီမောင်ကမျိုးလူလူတွေပဲဆောက်ကော်မတီနေနေကကျွန်တော်တို့ဟောဒီကျောင်းဒီဟောဒီသားညီတွေဆိုရဖွဲ့ထားတဲ့ဒီကျောင်းတွေမှာဒီကျောင်းမှာကျောင်းမှာရှေ့ကျောင်းမှာကျောင်းသူတွေကိုဘုကျုံအောင်ဆန်းစိတ်ချနဲ့ပတ်သက်ပြီးတော့ဘုကျုံမွေးနေ့နဲ့ပတ်သက်ပြီးကြတော့အမှတ်ရခါရဲသွားပြောရပေါ့လေကျောင်းမှာကျောင်းသူတွေနဲ့ပတ်သက်ပြီးကြတော့ဒီတော်လိုင်းမှာဘလို့မျိုးဟိုအောင်ပတ်သက်လို့ရရင်ဆောင်းမျိုးသွားပြီးကြတော့ဟောပြောရပုံစံနဲ့လုပ်တယ်တော်လိုင်းမှာပေါ့လေဆိုတော့ဒီဘုကျုံဆန်းကလည်းဟိုတိုင်းပြည်သူ့ရဲ့တိုင်းပြည်နယ်လူမျိုးအတွက်ဒီသူ့ရဲ့အရာအလုံးကိုဒီတိုင်းပြည်နယ်လူမျိုးအပေါ်မှာဒီမြုပ်နယ်ပြကြတော့ဒီတိုင်းပြည်လွတ်လပ်ရေးရအောင်ကြိုးပမ်းသွားရပေါ့လေအခုကျွန်တော်တို့ဒီမျိုးတော်လိုင်းမှာလည်းပြည်နာရှင်လက်အောက်ကနေပြကြတော့လွတ်မြောက်အောင်ကျွန်တော်တို့ပြည်သူပြည်သားတွေအားလုံးနဲ့ကိုကြောင့်ဆိုင်လို့စိတ်တက်မှုတွေရပြီးကိုယ့်ရဲ့ဟိုကိုယ်စားညာဆိုင်ရှိတယ်မြတ်ကိုယ့်ရဲ့ဘဝတွေချင်းချင်းမြုပ်နယ်ပြကြတော့ဒီစိတ်အာဏာရှင်အကြပ်ဖက်အာဏာပြဖြိုးဆုပ်ကောင်းတော့မရောက်နိုင်လက်အောက်ကနေကျွန်တော်လွတ်မြောက်ဖို့အတွက်ကျွန်တော်တို့ဒီမျိုးတော်လိုင်းကြီးမှာပူးပေါင်းပါဝင်ကြဖို့နောက်ဆက်တွင်နောက်ဖြစ်ပေါ်လာမယ့်ဒီဒီမိုကရေစီဖက်ဒရယ်ပြည်အောင်စုနိုင်ငံတစ်မှာလည်းနိုင်ငံတစ်နဲ့ကိုက်ညီရင်နိုင်ငံသားတွေဖြစ်လာအောင်လူမျိုးတွေဒီချိန်ကနေကြောင်းသားပွားကလေးကကိုယ့်ရဲ့ကိုယ့်ရဲ့စိတ်ထိတ်တဲ့ကိုပြန်ပြီးပြုရင်ကြောင်းလဲထားကြဖို့သင်တင်ထားကြဖို့အတွက်အဲကျွန်တော်တို့ဟောပြောခဲ့တယ်ဟု
တ်စကိုင်းတိုင်းအတွင်းကတမူးတပယင်ဖားကန့်ကျွန်းလှမြောင်ဘူးတလီနဲ့အရတော်တို့မှလည်းဘိုးကျောင်းအောင်ဆန်းရဲ့108နှစ်မြောက်မွေးနေ့အထိမ်းမတ်ဆရာနာရှင်စန့်ကျင်ခြိတက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မြို့ကလူငယ်တပိတ်အဖွဲ့တွေကလည်းဘိုးကျောင်းမွေးနေ့မှာအိမ်တွင်းကနေဆရာနာရှင်စန့်ကျင်စာရီနဲ့ဓာတ်ပုံရိုက်ပြီးတော့လူမှုကွန်ရက်မှာတင်ကြတဲ့လှုပ်ရှားမှုတွေကိုလုပ်ခဲ့ကြပါတယ်ရှင
်။မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျ။မြန်မာနိုင်ငံတဝမ်းကစတင်ကြောင်းဒီမှာအခုလိုဘူကျောအောင်ဆန်းရဲ့မွေးနေ့ရောက်တိုင်းနေ့စဉ်ဟောပြောပွဲတွေစာချီစာကုန်းနဲ့ကြပြာရွတ်ပြိုင်ပွဲတွေကိုကျင်းပလေရှိပေမဲ့လက်ရှိအုပ်ချုပ်ရေးအာဏာယူထားတဲ့စစ်ကောင်စီကတော့ဒီနေ့မှာလွတ်လပ်ရေးဖခင်ကြီးဘူကျောအောင်ဆန်းရဲ့မွေးနေ့နဲ့ဆိုင်တဲ့အခမ်းအနားတွေကိုအစဉ်အလာအတိုင်းကျင်းပခဲ့တာမတွေ့ရဘူးလို့မြန်မာနိုင်ငံအတွင်းကဒေသခံတချို့ကပြောကြပါတယ်ခင်ဗျ။ခုဆက်ပြီးတော့တနင်္လာရီတိုင်းပလောညွနယ်ဘက်မှာစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်နေတဲ့သတင်းကိုတင်ပြပေးချင်ပါတယ်။တနင်္လာရီတိုင်းပလောညွနယ်မှာတိုက်ပွဲပြင်းထန်နေတဲ့နေရာတွေမှာစစ်ကောင်စီတပ်တွေအင်အားတိုးစစ်ကြောင်းစီပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတယ်လို့ဒေသခံစစ်ဆောင်တွေကပြောကြပါတယ်။အခုလဇန်ပိုင်းစစ်ကောင်စီကစစ်အုပ်ချုပ်ရေးနယ်မြေကျင်ညာထားတဲ့အထက်ပလောမြို့ပဝင်ခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်ကပုံမိုစစ်ကြောင်းဆင်လာတာလို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကလည်းပြောပါတယ်။ပလောဘက်ကတိုက်ပွဲသတင်းကိုတော့မမြပစင်အောင်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
။ပလောမြို့နယ်တူကြီးရွာတင်ငန်တော်ကြီးရွာဘက်ကိုနေစဉ်လက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံစစ်ပြေးဒုက္ခသည်တူကပြောပါတယ်။
အမလေးတို့ရပဲကနေသမီးတို့တွေတက်ကတို့ရပဲလေလည်းနေကြည့်လေလာအရတအားသူပြင်းနေတာကြာပါစေ
ပလောမြို့နယ်ဘက်မှာစစ်ကောင်စီတပ်တွေကတက်ဆွဲအထိုင်ချထားတယ်လို့လည်းပြောပါတယ်အဲ့ဒီကနေတူကြီးရဘက်ကိုစစ်ကြောင်းထိုးလာပြီးတော့လည်းနေကြီးတွေနဲ့ဥတီယာမရှိတောက်လျှောက်ပြစ်ခတ်နေတယ်လို့နောက်ထပ်စစ်ဆောင်တူက VOA ကိုပြောပါတယ်အခုရက်ပိုင်းမှာနေစဉ်ရဲ့ဆက်ဆိုးသလိုလက်နက်ကြီးနဲ့ပြစ်ခတ်နေတာကြောင့်စစ်ဆောင်ပြည်သူတွေစိုးရင်ကြောက်လန့်နေကြတယ်လို့လည်းပြောပါတယ်
အဲ့ဒီတို့ရွာကိုစစ်ပါဆင်းပြီဆိုလို့ရှိရင်သူကလက်နက်ကြီးတွေမပြားပိတ်ချတာကိုကြီးစက်တက်ဖြစ်ပြီတစ်နှစ်တစ်နှစ်ဆိုလို့ရှိရင်တစ်ဆယ်ဆယ်လုံးပို့ဖက်ရရှိတယ်ဗျာလူအဲ့ဒီစစ်ပါမလာပဲနဲ့ စ်သားတွေဆင်းလာပဲနဲ့အဲ့ဒီလက်နဲ့ကြီးနေပဲပိတ်ချနေတာပေါ့နော်ဒီဖဲကိုကျွန်တော်တို့တေကန်ဒိုးဆိုတဲ့ယူပါဖဲကို
အဲ့လိုကြီးဖြစ်နေပြီဒိုးသားဖိတ်စရာကောင်းနေပြီကျွန်တော်တို့ရစ်မဲ့ပြည်သူတွေတို့ဒုက္ခရောက်ကုန်ပြီသူတို့စွတ်ပြွတ်တွေရှောက်ပိတ်ချတာနဲ့အဲ့မီးရှို့တာနဲ့ဘာမှန်းလည်းမသိတော့ပါဘူးဗျာ
စစ်ကောင်စီတပ်တွေစစ်ကြောင်းထိုးတဲ့ဘက်ကိုလမ်းရှင်းတဲ့သဘောနဲ့လက်နဲ့ကြီးနဲ့ပြစ်ခတ်နေတယ်လို့တိုက်ပွဲဖြစ်တိုင်းလဲတူကြီးရွာကနေနေကိုမိရှို့ဖြက်စီခံရတယ်လို့ဆိုပါတယ်တူကြီးရွာဟာလေးချိန်ထက်မနည်းမိရှို့ဖြက်စီခံရပြီးတော့နေအိမ်တရာနီးပါးလောက်လောင်ကျွမ်းခဲ့တယ်လို့ကာကွယ်ရေးတပ်တွေနဲ့ဒေသခံတွေကပြောပါတယ်အိမ်ကြီး600လောက်ရှိတဲ့တူကြီးရွာဟာပြီးခဲ့တဲ့3လလောက်ကရွာတွင်တိုက်ပွဲဖြစ်ပြီးတဲ့နောက်ရွာသူရွာသားတွေဟာအခုချိန်ထိအိုးရင်ဆွန့်ခွာဘေးလွရာကိုတင်းရှောင်နေကြရပါတယ်စစ်ကောင်စီတပ်တွေဟာစီအရာအဓိကကြတဲ့တူကြီးရွာတောင်ကုန်းနေရာမှာထိန်းချုပ်နိုင်မှုကြိုးစားလာတာကြောင့်အခုချိန်ထိအငြင်းတန်းလိုလိုတိုက်ပွဲတွေဆက်တိုက်ဖြစ်နေတယ်လို့မြေခရိုင်တပ်ရင်းတပြည်သူ့ကာကွယ်ရေးတပ်တပ်ထောက်ဗိုလ်ကြီးကအပြည့်အဝကိုပြောပါတယ်အရင်နှုန်းကတူကြီးရွာတဝိုက်မှာပဲတိုက်ပွဲပြင်းထန်ခဲ့ပြီးမြဲအခုနောက်ပိုင်းမှာနေရာတွေပြန့်ကျဲပြီးတိုက်ပွဲနေနေကျဲပြန့်လာတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ February လ9ရက်ကနေ17ရက်နေ့အထိ9ရက်ဆက်တိုက်တူကြီးရွာမြရောင်ကြီးရွာသမီးမစားကြီးရွာစတဲ့နေရာတွေမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့နှစ်ဖက်အထိခိုက်ရှိတယ်လို့လည်းဆိုပါတယ်လက်နေကြီးပစ်ခတ်မှုနဲ့တိုက်ပွဲတွေကြောင့်ဆယ်ရွာထက်မနည်းကလူကြီး1000နီးပါးလောက်အိုးရင်ဆွန့်ခွာပြေးလို့ရထွက်ပြေးတင်းရှောင်နေကြရပြီးအကူအညီမျိုးစုံလိုအပ်နေကြတယ်လို့ပလောပြည်သူ့ကာကွယ်ရေးတပ်သတင်းပြန်ကြားရေးက VOA ကိုပြောပါရယ်အခုရက်ပိုင်းမှာပလောနယ်တခွင်စီးရီးတက်မာတဲ့နေရာတိုင်းမှာစစ်အင်အားတိုးချက်ပြီးစစ်ကြောင်းထိုးနေတယ်လို့ပလောပြည်သူ့ကာကွယ်ရေးတပ်သတင်းပြန်ကြားရေးကအခုလိုပြောပါရယ
်ပိုက်ပွဲဖြစ်တဲ့နေရာတိုင်းနီးပါးကတော့စမေးဆောင်နေရှိတယ်အဲ့ဆက်ပြီးဆောင်တွေကတော်တော်တော့များနေပြီပေါ့နော်ပုံလေး5000ပေါင်ကနန်းလောက်တော့ရှိတော့မှနဲ့တူတယ်အချို့တလေကြတော့လဲဟိုပြန်ပြေးပြီးတော့မှနည်းနည်းညိတ်သွားပြီဆိုလို့ရှိရင်ကိုအိတ်ကိုရွာပြန်ပြီးတော့နေတာတွေလည်းရှိတယ်ပေါ့နော်အဲ့လိုမျိုးပေါ့တိညိတ်တာတော့မရှိဘူးပေါ့အဲ့လိုဖြစ်နေတာညစစ်ကြောင်းထိုးဖို့ဆိုတာကစစ်ကြောင်းကတော့အခုဒီမှာသူတို့ရေနံကုန်းနှံအကုန်လုံးကိုသူတို့ဘက်ကနေပြီးတော့မာရှယ်လော့ထုတ်ပြီးတဲ့နေကလေးကနေပြီးတော့အဲ့မှာဟိုချထားတာပေါ့နော်သူတို့ရဲ့စခန်းတွေတားဟင်အားတွေချထားတယ်ဖြန့်ပြီးတော့ချထားတယ်ရွာတိုင်းရွာစဉ်ရွာတိုင်းနှီးပေါင်းမှချထားတယ်
ပလောမြို့နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးအဖွဲ့တွေမကြမကြတိုက်ပွဲဖြစ်နေတဲ့နောက်အခုလာဇန်ပိုင်းစစ်ကောင်စီကစီယူချူရီနေမီကြီးညာတဲ့အထက်မှာပလောမြို့နယ်လည်းပါဝင်ခဲ့ပါတယ်။အဲဒီနောက်စစ်ကောင်စီတပ်စစ်ကြောင်းတွေပို့ပြီးတော့ဝင်ထွက်လာရကနေတိုက်ပွဲတွေပိုပြင်းထန်လာတာပါ။ပလောမှာလက်တလောလက်နဲ့ကြီးပစ်ခတ်စစ်ကြောင်းစင်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးရှင်။
မမြသတင်းအောင်တင်ပြပေးခဲ့တာပါခင်ဗျ Video American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြခင်မှာ Time မိသားစုကိုတပ်ဖြတ်သွားတယ်လို့တန်တရားရှိခံရသူမြန်မာအလုတ်သမား3ဦးကိုလိုက်လံရှာဖွေနေတဲ့သတင်းကိုတင်ပြပေးတော့ပါမယ်အခုတော့ဖားကန့်လုံချင်းဒေသမှာမြေစာပုံပြိုကျလို့ရေမစေးကြောက်ရှာသူ2ဦးသေဆုံးခဲ့တဲ့သတင်းကိုပြောပြပေးခြင်းပါတယ်ဖားကံမြို့နယ်လုံကင်းကျေးရွာအုပ်စုဂရေမော်ကျေးရွာအနီးမှာမြေစာပုံပြိုကျလို့ရေမစေးကြောက်ရှာဖွေသူ2ဦးသေဆုံးခဲ့ပြီးဒဏ်ရာရသူတွေရှိခဲ့တယ်လို့ကုညီကယ်ဆယ်ပေးသူတွေကပြောပါတယ်မနက်ပိုင်းအထိရှာဖွေကယ်ဆယ်ရေးလုပ်နေတယ်လို့လည်းဒေသခံတွေကပြောကြပါတယ်ဒီအကြောင်းကိုတော့ကိုဝင်းခန့်မောင်ကဆက်ပြီးတော့ပြောပြပေးမှာပါခင်ဗ
ျဖားကံမြို့နယ်လုံကင်းကျေးရွာအုပ်စုဂရေမော်ကျေးရွာနယ်နှစ်မိုင်ခန့်အကွာမှာဖေဖော်ဝါရီ12ရက်ညပိုင်းကစွန့်ပစ်မြေစာပုံပြိုကျခဲ့လို့2ဦးသေဆုံးသွားပြီးသုံးဦးဒဏ်ရာရတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။မြေသာပုံပြိုကျပြီးလူသေးဆုံးဒဏ်ရာရတဲ့ပတ်သက်လို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးခဲ့သူတူကအခုလိုပြောပါတယ
်။7နှစ်နေပါတော့မှအမကတိမော်ဘက်မှာမြေသာပြိုကျတယ်လို့ကျွန်တော်ကိုအတင်းဖွဲ့တွေကဖုံးဆက်ခဲ့တော့တရင်ပို့တဲ့သူတို့ကဖုံးဆက်လာတာနဲ့ကျွန်တော်ချက်ချင်းတွားလိုက်တာပေါ့။တွားလိုက်တော့လူ3ယောက်ကအဲ့မှာကျွန်တော်တို့ကိုအဲထုတ်ထားပြီးတင်းအတိအကျရတော့တည်ဆုံးတာတော့၂ယောက်၂ယောက်ပါခင်ဗျ၂ယောက်။ဆိုင်ရရတဲ့လူတော့အရှင်သေးတဲ့၃ယောက်တဲ့။အဲဒါဆိုမင်းပို့လိုက်ပေါ့ကျွန်တော်ပို့လိုက်တာမှကျွန်တော်ရှင်းဆက်ပြီးတော့ဌာနဆိုင်ရာကိုရှင်းဆက်ပြီးတော့ပို့ပေးလိုက်တယ်။ဒီလိုနဲ့တော့ကျွန်တော်တို့ကတော့ဝေးတယ်ဟော2မိုင်လောက်တော့ဝေးပါတယ်ခင်ဗျ
။မြေတောင်ပုံပြိုကျချိန်ဟာညပိုင်းဖြစ်တဲ့အတွက်တည်ဆုံးတယ်ရရှိသူတွေရှိနိုင်သေးတဲ့အတွက်တချို့ဟာရှားဖွေကယ်ဆယ်ရေးတွေဆက်လုပ်နေပါတယ်။ဖားကန့်ဒေသခံတို့ကလည်းမြေသာပုံပြိုကျတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပါရစေ
။ခုမှရှာတဲ့ဟာရှာနေကြတော့ညနဲ့ကြီးဆိုတော့အောက်ထင်းဝင်နေလေညီကြီးနဲ့တူပါသွားမှလေလေဒီတွန်ထားတဲ့မြေသာကြီးကိုအတိုင်းဆိုတော့ရှာကြရတဲ့ခါကျတော့မိသားမမှန်တော့အဲ့လိုဒီပြိုကျတာနေမှာပေါ့
ပြီးခဲ့တဲ့ဇန်နဝါရီ30ရက်ကလည်းနတ်မော်ကျေးရွာအနီးကြောက်စိမ့်လောက်ွက်ဟောင်းတစ်ခုမှာကဘာပြိုကျလို့ရေမစေးကြောက်ရှာဖွေသူ၄ဦးသေဆုံးခဲ့ပါသေးတယ်။ကြောက်စိမ့်ထွက်ရှိတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာ ကုမ္ပဏီတွေစွန့်ပစ်တဲ့မိသားတွေကိုအနေနဲ့ရရက်ကရေမစေးကြောက်ရှာဖွေသူတွေကလာရောက်ရှာဖွေနေကြတာလည်းဖြစ်ပါတယ်။ရေမစေးကြောက်ရှာဖွေရင်ပေပေါင်းများစွာမြင့်တဲ့စွန့်ပစ်မိသားပုံဟာမိသားခိုင်ခံ့မှုမရှိတဲ့အတွက်မကြာခဏဆိုသလိုပြိုကျမှုဖြစ်ပြီးရေမစေးရှာဖွေသူများစွာအသက်တည်ဆုံးတာတွေရှိခဲ့ပါတယ
်။ကိုဝင်းခန့်မောင်တင်ပြပေးခဲ့တာပါခင်ဗျာ။တော်ရရှင်တို့ခုနဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြာခင်မှာတော့ဒုတိယပိုင်းအစီအစဉ်တွေနဲ့ဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့ထိုင်းနိုင်ငံမှာထိုင်းမိသားစုကိုတပ်ဖြတ်သွားတယ်လို့တန်တရားရှိခိုင်ရသူမြန်မာ၃ဦးကိုလိုက်လံရှာဖွေနေတဲ့သတင်းကိုပြောပြပေးပါမယ်။ထိုင်းမြန်မာနယ်စပ်တပ် KI တွေကဝမ်ကြောက်မြို့နယ်ထဲမှာကာလာသားလေးတဦးအပါအဝင်ထိုင်းမိသားစုတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာအလုသမား၃ဦးကိုဖမ်းဝါနှံထုတ်ထားပြီးတပ်ပြည်နယ်ရဲတပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။ဒါအပြင်မြန်မာလူမျိုး20ရက်မနေ့စစ်ဆေးခံနေကြရပါတယ်။ဒီအကြောင်း VOA သတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ဝမ်ကြောက်မြို့နယ်ထဲမှာထိုင်းနိုင်ငံသားအလုရှင်နဲ့အမျိုးသမီးဖြစ်သူအပါအဝင်သူတို့ရဲ့သားသမီးတွေဖြစ်တဲ့၃လသားအရွယ်ကလေးငယ်တဦး၊9နှစ်သားအရွယ်ကလေးငယ်တဦးနဲ့တဲ့နေရွယ်ကလေးငယ်တူတို့ဟာဖေဖော်ဝါရီလ10ရက်နေ့ကတပ်ဖြတ်ခံခဲ့ရပါတယ်။သူတို့တွေကိုတပ်ဖြတ်သွားသူတွေဟာသူတို့ရဲ့အလုပ်သမားတွေဖြစ်တဲ့မြန်မာနိုင်ငံသား3ယောက်ဖြစ်မယ်ဆိုပြီးတန်တရားဖြစ်နေတာပါ။ဒီအတွက်ခပ်ပြေးသွားတဲ့မြန်မာတူကိုတပ်ပြည်နယ်ရဲတပ်ဖွဲ့ကလိုက်လံရှာဖွေခဲ့ပါတယ်။အခင်းမဖြစ်ခင်မှာတော့အလုပ်ရှင်နဲ့အလုပ်သမားတားဖတ်3ဦးဟာလုံအားကတောင်းတဲ့ပြဿနာတွေဖြစ်ခဲ့ကြတယ်လို့လည်းဆိုပါတယ်။ဒီနောက်အလုပ်ရှင်မိသားစုဝင်5ဦးတပ်ဖြတ်ခံရပြီးတဲ့နောက်ခက်ပြေးသွားတဲ့မြန်မာ၃ဦးကိုရဲတပ်ဖွဲ့ကဖမ်းဝရမ်းထုတ်ပြီးလိုက်လံရှာဖွေနေသလိုအနီးအနားကမြန်မာနိုင်ငံသား20ဦးထက်မနည်းလဲစစ်ဆေးခံနေရတယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဖြစ်နေတိုင်းလည်းဆက်တက်ပြီနဲ့ဒီဝါကြောင့်မျိုးနဲ့ကျင်းဆိုင်ခင်းတဲ့မှာဒီလောကမပြေးပဲနဲ့တိုင်းနိုင်ငံသားမုန်းလူမျိုးမိသားစုပေါ့မိခင်ဖခင်နောက်ကလေးတို့ရောရဲဆက်တက်ကားတယ်အဲအဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့ဒီမြန်မာလူသားတာဖတ်၃ယောက်နဲ့နှီးဆက်တဲ့အခြားမြန်မာတွေနဲ့အိမ်နီးနာချင်းခြံနီးနာချင်းပေါ့စက္ကန်နာနီးချင်းတွေအယောက်20ကျော်လောက်ကိုတက်ပြီးနေရတဲ့ဘွဲမေးမြန်းလိုက်ရခါကျတော့အဲ့ဒီမြန်မာလူသားတာဖတ်၃ယောက်လူတက်တယ်လို့ပို့ပြီးတော့တန်တရားကြီးထွားသွားတယ်အဲ့မှာအဲ့ဒီရှေ့နေရစားပြီးတိတ်ဆောင်လိုက်တော့ဒီတက်ပြီးနေဝါကြောင့်မြို့နယ်ပဲအားနေပြီးတော့ဖုတ်ဖရမြို့နယ်ဘက်ကိုတိတ်ဆောင်သူမယ်မောင်းလန်းတိုင်းပေါ့လာပြီးတော့တင်းချောင်းနဲ့တင်းချောင်းပြီးတော့အခုချိန်ကြည့်လဲဒီဖုတ်ဖလားမြို့နယ်မြို့နယ်ပေရီယာထဝိုင်းမှာဒီဘက်ပေါ့တောင်ရင်မြစ်ကမ်းနားမှာရှိတဲ့ဘောလီတို့ဘာတို့ဘက်မှာရှိနေတယ်လို့ပြည်နယ်ရဲတပ်ဖွဲ့ကသတင်းရတာမို့လို့အဲဒီဖုတ်ဖလားမြို့နယ်ထဲမှာတော်တော်လေးကိုမြန်မာမိုင်းပတ်စိတ်တိုက်ပြီးတော့အစစ်စေးခံရတယ
်အလုရှင်နဲ့အလုသမား၃ဦးဟာလုံအားကလစားတောင်ရမ်းနာကိုမပေးတာကြောင့်ပြဿနာဖြစ်ခဲ့ပြီးတဲ့နောက်မြန်မာအလုသမားတွေဟာအလုရှင်မိသားစုဝင်အားလုံးကိုတပ်ဖြတ်ပြီးအမိုက်အိတ်တွေနဲ့ထဲ့ကခြံအနီးပါပဲစွန့်ပစ်ထားခဲ့တယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်။လက်ရှိမှာတော့ဖမ်းဝရမ်းထုတ်ထားတဲ့မြန်မာ၃ဦးဟာဝမ်ကြောက်မြို့နယ်တဲကနေတဆင့်ဖုတ်ဖရာမြို့နယ်တဲကိုထွက်ပြေးတာတွေလုပ်ခဲ့ပြီးမြန်မာနိုင်ငံမြောက်ရီဘက်ကိုထွက်ပြေးသွားတယ်လို့ယူဆရကြောင်းတပ်ပြည်နယ်ရဲရာရှိကအခုလိုပြောသွားပါတယ
်။ပါတော့တော့ကျွတ်ကာ
ဟောရမအနာပိုင်းနေရဲ့စစ်စေးချက်အရတော့အဲ့ဒီအလုရှင်ဟာအရင်ကမူရစေဝါရောင်းဝယ်မှုနဲ့အမှုဖွင့်ခံထားရသူတူဖြစ်ပြီးအခုဖြစ်ရမှာလဲမူရစေဝါနဲ့ပတ်သက်တာတွေရှိနိုင်တယ်လို့လဲရဲတပ်ဖွဲ့ကယူဆနေကြပါတယ်ဝရမ်းထုတ်ခံထားရတဲ့မြန်မာ၃ဦးတဲကလဲ2ဦးဟာမူရစေဝါသုံးဆွဲတာတွေရှိတယ်ဆိုပြီးဒေသခံတွေကပြောကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်လက်တလုံးမှာတော့ထိုင်းအနာပိုင်းတွေကအဲ့ဒီဒေတာမှာဖမ်းဝရမ်းထုတ်ထားသူတွေကိုရှာဖွေနေတယ်လို့မြန်မာတွေကိုပိုက်စိတ်တိုက်လိုက်လံစစ်ဆေးဖမ်းဆီးနေပါတယ်။လူတက်မှုနဲ့ပတ်သက်ပြီးတန်တရားရှိသူမြန်မာ၃ယောက်ကိုလည်းဖမ်းမိနိုင်ဖို့မြန်မာအာဏာပိုင်တွေနဲ့ချိတ်ဆက်ပြီးစောင့်ရွက်နေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
။မအေးအေးမှတင်ပြပေးခဲ့တာပါခင်ဗျာ။ VOA American အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်အစီအစဉ်မှာတော့ပြည်စုံမင်းများကတခုနဲ့အတူအပတ်စဉ်ခန္ဓာတွေကိုတင်ပြပေးသွားမှာပါခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာချင်းရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click Kalau dicari ni yang ni, kawan ye ye ka atau ni gu, cipta nasi ni mah cipari. Lepas ini beli agak web cipte, UE Plus application gu download ya juga.
Terakhir ni aku nasi ni jangan agak agak view memabai si siat tenin lani nyapa ini tolun jadi cipari. Kena, aku tinggal beli madu dia bayi naik si semarau. ကရင်ပြည်နယ်ခေါ်ကရင်ပြည်နယ်အတွင်းကလူခွင့်ရေးချိုးဖောက်မှုတွေအကြောင်းအစီရင်ခံစာထုတ်ပြန်သူနဲ့တွေ့ဆုံမေးမြန်းခြင်းနဲ့အတူအပတ်စဉ်စီးပွားရေးကဏ္ဍနဲ့လူမှုမြင်ကွင်းတို့ကိုနားဆင်ကြရပါပါပထမဆုံးတော့တွေ့ဆုံမေးမြန်းခန်းနဲ့စကြရအောင်ပါစစ်တပ်အာဏာသိမ်းထားတဲ့နေ့နဲ့အတွင်းကရင်ပြည်နယ်ခေါ်ကရင်ပြည်နယ်အတွင်းလူဦးရေတဝက်နီးပါးလောက်စစ်ဘေးဒုက္ခသည်တွေဖြစ်တင်း Zadzango, Fivola Kunianiga Topian Lightaba, Sinkana Patalu, Kieni Yebo Keze Ye, Sasa Sangyemu Upwe, CTE Aye Tawangan to Upitu, Go Nene Blogo, View Yoma Makin Putuiga, Twiso Mimian Tawakne.
Go Nini Blog, Kulumu, View Yonti Labiro, Tokuga, Mimian Wimpede, Twisumi Aitamarash. Okay, so Chamati the law, a goody, Kayeni, Lupe, ye, a poet barme, now mute me a poet and a poet barre, now Balekayeni, Ninja, Sanchi, Goyetkule, Barme, Tenedi, a Japa poesy, Palmiroma, the Fibuila Conayendi, Ma, Kayeni, Bine, a trim, but not, did that dream, Shide, so are a Sayas, when would you look in a patabio, Madame Tare, singers are a cutopian, Luthiabare, so a deep singers are Emma, a tiga, Balu, a chatty, Utopia, Tabadish.
Okay, di sini kasaroh udah di anak timu nampai mana? Mila nampaknya setiga ni setimbalan nampaknya seni tuh mah pikir di sekarang si ye udah lu kini cuci pamuriu pisu matan tinharai sini kasaroh. Emak cuman doa bah di kat tuya dale solusi di sekarang si ani wah siasu muri culonari tuya le biro ludam yunwe poma culonet pimuriu cuman lu ตุยอะไรพี่รอดีนักงานก็อุบดีชูเผ่าดารูปเนาะพี่รอนักงานก็ลูดาเจสนามุอุบดีชูเผ่าดารูปจังรู้ตุยอะไรพี่รอดีปีตูริโกปีมัดทาพี่รอไต่ไข่ดาบิวริจังรู้ตุยอะไรพี่ตูเนี่ยเล่นนักงานเพื่อริโกเควเควมชาเวเนลูกลุงสุปงวิโรมาปีขัดไต่ไข่ดาบิวริโลดารูปจังรู้ตุยอะไรพี่รออุบดีเมื่อพันสิทธังชาเรตุยอะไรพี่รอ นี่ปานนี้เสมอเล่าได้อยู่เลยตุยอะไรพี่รอเนี่ยอนุมาคันสิอะไรชีเลยพี่รอลูตาตายเห็นตัวเพื่อเล่าได้เลยตุยอะไรพี่รอจีอยู่อะไรวะเนาะอินดีซาตินจางเลยเซียงซีคันเลยพี่สิอะไรเลยจังรู้ตุยอะไรสรุปดีตุยสิเฉลี่ยรอดีกาตุยสิเฉลี่ยบ่
Okay, so the report comes in beta atrocity crimes in Karenni state, no? So Karenni Pine doing that data goes in or Kayani data, or tomorrow Mibu Majin or Kayapin and Lutuya Bolly, so tomorrow Kayani Pilu with your Java. So did that room at Pite, so worry. Yasuwe Muri Lukans in Tatare Kajaro. D. Soare Yasuwe Muri Lupiore Niamada, Sitaka Chuloneha Yat Kuela, Dida Machi and Lenaka, a poor in it, but the Biro, Dilumu, Chopa Muri.
ตุยรามชีรามอยู่ตุยราชีบาดล่ะโอเคดิจนรู้ยะชาบุติชิเชมาโรดิสูวาเรดิชูพอมูริกะโรวาสิตากันนี่เป็นวันนะดิสิกังสียานี่เป็นจุลนะจนรู้ตุยอะไรดิตะชาลินเนี่ยแกเพ่เงรีลีดิชีบ่เนาะเอราดิจุลนะหาเรารอวูซาอลงซงอะโรลูเปียมเลยวูอะดิยัวยัวเรมาลูรีมิชิโรเรคาวินตัวเองวูอะลูราลีดิยัวมิวรีโรจนรู้ตุยอะไรวูมาไซเคลีดิบาลีดิยูกอรามิวรีบ่เนาะดาโร
ว่าจุลมุตมีวันนั้นเป็นสิ่งที่มีเพียงในยุคยุคอาราบอลเนาะสำหรับเอลูฮามิลีเราเป็นจุลมุตตามุรีว่าจะพิเศษมุรีอันนี้บ้านนี้เซมุรีซาลาเรียเอร่าก็สิ่งสิ่งนี้จุลนั้นเป็นจุลมุตตัวอย่างนี้โอเคที่มีมาในงานมากาดิสที่สิ่งสักการะจังหวะสิ่งที่เอาชมมุเนตเราจะจับปีนเส้นนี้กันอะไรที่ได้ส่วนแล้วในการปฏิบัติการนี้มาสูงเช่นอากุลมิวสวดเปลือยดิสิยาสเวมุรี
เนาะปีดูรีแต่แค่แค่อะไรเช่นนี้ส่วนยังน้องอะไรชีเกบุรีตีตาเรลูเปียวลุยาบาร์เลยส่วนอากูอ่ะเช่นนี้ก็ยังเนี่ยมาดูเอาเปล่าที่สัวตัวเรลูเปียวเช่นอะไรโอเคดิลูเช่นนี้ก็ดีอนาคตมันเอาไปมาเราว่าไม่ปุ๊บสัวเราเนาะจังรู้ว่าไอ้ตั้งนานแล้วตั้งแต่พี่ตัวเรลูน้องเปียวลุยาเราเนาะคุณสุรุชิจังรู้รีพอร์ตเราได้เราดีกรีนี้พิมพ์มาพี่เดียวเราจังรู้มีวันทุบยาเราแต่เมื่อดีกรีนี้พิมพ์มาพี่เดียวหายก็ ที่ตั้งนานแล้วมาพี่เดใส่ไปในตะคุบเนาะเอ้าคลินิกพี่มีมาในงานยาเคสตัวดีนี่เนี่ยรู้ดองเปลือยอะไรดีสิ่งการซาลีว่าสกายมาเลยพี่เดมกุยมาเลยพี่ดิปงซามิวเนาะเชมปีเนี่ยพี่มาอยากให้พี่เนี่ยมาเลยพี่เคเดก็เชมปีพี่มาเลยพี่เดกินพี่มาเลยพี่เดวะเนาะส่วนวัดดีตาตัวตัวมีมาดาริยา ဖြစ်နေတယ်စစ်ကောင်စီကပဲတော့ကျွန်တော်တို့ report ထဲမှာဆိုလို့ရှိရင်မှာဟိုကဒီလေချောင်းတုံးပြီးတော့မှအရသာပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးတွေအဲစကိုင်းမှာကျွန်တော်တို့မြေဝါတစ်ထင်မြင်ခဲ့ရတာတွေရှိတယ်တို့ရွာလုံးကျုပ်ဖြည့်ဆည်းလိုက်တာမျိုးတွေရောကျွန်တော်တို့မြင်ခဲ့ရတယ်များရှိတော့ဆိုတော့ဒါတွေကအရင်ကဆိုလို့ရှိရင်ကျွန်တော်တို့ Kirini Data တို့ကရင် Data တို့အဲ့လိုဟာမျိုးတွေမှာပဲဖြစ်လေးရှိတယ်နော်ဒါပေမဲ့ဒီအနာသိမှုနောက်ပိုင်းမှာဒီလူထုတော်လိုင်းရေးကိုနေနေတဲ့အနေနဲ့စစ်ကောင်စီကဒီဖြစ်မှုတွေကိုကျူးလွန်လာတော့တနင်္ဂနွေလုံးအတိုင်းအတာဖြစ်သွားတော့
ပေါ့အခုကရင်ဒီတည်နေအတွင်းမှာဘယ်လိုဘလောက်ထိအခြေအနေဆိုးဝါးသွားတယ်ဆိုတာမျိုးရောထောက်ပြထားတာရှိတယ်လေကျွန်မအကြမ်းမြင့်တစ်ချက်တွေ့လိုက်တာကတော့ဥမာလူကြီးရဲ့တရားခိုင်နှုန်းလောက်ဟိုတည်ဆုံသွားရတယ်ဆိုတာမျိုးအသက်ခံလိုက်ရတယ်ဆိုတာမျိုးဒီနှစ်နှစ်အာဏာသိမ်းတဲ့ကာလအထွဲ့မှာပေါ့နော်ဒီစစ်ဘေးဒုက္ခတွေကြားမှာထွက်ပြေးရတဲ့သူအများကြီးရှိရဆိုတာလည်းသိရဆိုအချက်လက်အဖြစ်ဒီအစင်ကစားထဲမှာထောက်ပြထားတဲ့အချက်တချို့လည်းဟိုပါထူးခြားချက်တွေရှိမှပြောပြပါ
ဆိုတော့ဟိုကရီနီပြည်ထဲမှာတော့အခုဆိုးဝါးဆုံးဖြစ်သွားတာကတော့ဦးစားကျွန်တော်တို့လူဦးရေရဲ့40ရာခိုင်နှုန်းကျော်ကအခုအာဒီဟိုဦးမဲအိမဲဖြစ်သွားတော့နေရာဆွန့်ခွာထက်ပြီးတင်းရှောင်နေရတဲ့ပြည်တွင်းဖက်မှာပေါ့နော်ဦးစားလူဦးရေ300,000ကျော်ပေါ့ဆိုတော့ကျွန်တော်တို့ KNI လူဦးရေက400,000ကျော်ကျော်လေးပဲရှိတယ်နော်ကျွန်တော်တို့ KNI ပြည်ဟိုကကြားပြည်လို့လည်းသိတဲ့ပြည်ထဲမှာဆိုလို့ရှိရင်300,000နီးပါးလောက်ပဲရှိတယ်ပြီးတော့ဒီဟိုကရှမ်းပြည်တောင်ပိုင်းမှာရှိတဲ့ကျွန်တော်တို့ KNI လူဦးရေတွေဆိုလို့ရှိရင်လည်း300,000လောက်ရှိတယ်ဆိုတော့စုစုပေါင်းလိုက်400,000ကျော်ကျော်လေးကအခုက40ရာခိုင်နှုန်းပေါ့နော်300,000ကကျွန်တော်တို့ကဦးမဲအိမဲဖြစ်သွားတော့ပေါ့နော်အဲ့ဒါတခုပြီးတော့နောက်တခုကဆိုလို့ရှိရင်ကျွန်တော်တို့ဥပမာဒီမော့ဆိုလို့မြို့ဆိုလို့ရှိရင်လူမရှိတော့နေလို့မရတော့ဘူးเนาะရွာတွေဒီမော့ဆိုနီးနားရွာတွေလည်းအကုန်လုံးပြည့်တယ်ပြီးတော့ဖူဆိုလို့မြို့ဆိုလို့ရှိရင်လည်းနေလို့မရတော့ဆိုတော့ရှိတာတော့စစ်ကောင်စီစခန်းလေးနဲ့ပါခုနာဒီနားလေးတွေပဲရှိရင်ပေါ့เนาะစစ်ဆောင်တွေဆိုလို့ရှိရင်လည်းဒီမော့ဆိုရှစ်ဖက်ချနောက်ဖက်ချဖူဆိုရှစ်ဖက်ချနောက်ဖက်ချလွိုက်ကောဒီသပြီးတော့ဟိုဒီဖက်ကွန်မြို့နယ်တွေထဲထိပြီးတော့ထိုင်းမြန်မာနယ်စပ်ထိအကုန်လုံးထွက်ပြီးတင်းရှောင်နေရတဲ့အနေအထားမျိုးပေါ့ပြီးတော့ဟိုဟာဒီဥစားဒီလေချောင်းတိုက်ခိုက်မှုတွေကလည်းနှိစင်နဲ့အမြမဖြည့်တော့မှဟိုမကြမကြဖြစ်တာပေါ့နော်ဆိုတော့ပြည့်တဲ့ခါဆိုလို့ရှိရင်လေလေချောင်းနဲ့တိုက်ခိုက်တယ်ဆိုလို့ရှိရင်လေအရသာပြည်သူရှိတဲ့နေရာကိုတိတိကျကျနဲ့လာပြည့်တာလေစစ်ဆောင်စခန်းတွေပြည့်တယ်ဒီဖေဖော်ဝါရီလထဲမှာပဲစစ်ဆောင်စခန်းကိုလေရင်နဲ့ပုံကျဲသွားတယ်စာတေချောင်းတွေထိတယ်စီခန်းတွေထိတယ်စားတောက်တူလောင်ယုံတွေလည်းထိတာမျိုးတွေရှိတယ်ပေါ့ပြီးတော့အခုဆိုလို့ရှိရင်လေဟိုဟာဒီဥပဒေမဲ့ဖမ်းထားတာလည်းနေရာနဲ့60ကျော်ရှိတယ်ပြီးတော့ဖမ်းထားစိန်မှာပဲငင်းပါနေဆက်လို့ပဲဖြစ်ဖြစ်ဥစားအနည်းမျိုးမျိုးနဲ့လှုပ်လို့ပဲဖြစ်ဖြစ်ဒီဆုံးသွားတဲ့ပြည်သူတွေကလည်းတရားနဲ့15ယောက်ကျော်ကရှိနေတာပေါ့နော်ဆိုတော့အဲလိုလေးတွေကျွန်တော်တို့တွေ့ရပါတယ်ကျွန်တော်ပြည်နယ
်ဒီပြည်နယ်တစ်ခုထဲမှာနေမယ်လူကြီး40ကျော်ဆိုတာကထက်ဝက်နေပါလောက်ပေါ့နော်နေတဲ့လူကြီးမဟုတ်ဆဆထောက်ပြသွားတဲ့အတွက်ဆိုဆိုဆိုတော့လူမျိုးစုတစ်ခုအတွက်ဒါကဘယ်လောက်ထိစိုးရင်စရာကောင်းတဲ့အခြေအနေလို့ရောပြောလို့ရမလဲရှင
်ဟုတ်ကျွန်တော်ဒါလူမျိုးစုတစ်ခုတက်ဆိုလို့ရှိရင်ဒါကျွန်တော်အရန်စိုးရင်လေကလူမျိုးတစ်မျိုးအညွန့်တုံသွားနိုင်လောက်တဲ့အနေအထားမျိုးဖြစ်စီနိုင်တယ်ပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာ COVID-19 နဲ့ကျွန်တော်တို့ကတစ်နှစ်ကျော်ကျော်ခံလိုက်ရပြီနော်။အဲ့ဒါကိုကျွန်တော်တို့ကခုကအာဏာသိမ်းမှုကြောင့်ကျွန်တော်တို့ကနောက်ထပ်နှစ်ထပ်ခံနေရတယ်။ဆိုတော့ခုကဒီ3နှစ်အတွင်းမှာကလေးတွေကစာမသင်ရဘူး။ဒီသိပ်မကြခင်တော့ပဲဒီမော့ဆိုမြို့နယ်ထဲမှာဆိုလို့ရှိရင်စစ်ဆောင်စခန်းတော်တော်များများကတစ်ခါနှစ်ထပ်ရွှေ့ရတာပေါ့နော်။ဆိုတော့တချို့စစ်ဆောင်တွေက3ခါလောက်ပြီးရပြီပေါ့နော်။ဆိုတော့အဲ့လိုမတည်ငြိမ်မှုကြားထဲမှာဆိုကျွန်တော်တို့ရဲ့ဥစားဖွံ့ဖြိုးမှုတွေပေါ့နော်အဖက်ဖက်ကဖွံ့ဖြိုးမှုတွေကဟိုကအများကြီးထိခိုက်စေတာပေါ့
ဟုတ်ကဲ့ဆိုတော့ဒီအခြေအနေရက်တက်ဖို့ဆိုရင်ရောဘလို့ဆောင်လုပ်ကန်ဆောင်ရွက်ဖို့လို့မလဲအခုကိုနေနေဘလို့လို့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေပေါ့နော်လူခွင့်ရေးအဖွဲ့တွေအနေနဲ့ရောလက်ရှိမှာဘာတွေဆောင်ရွက်နေတာရှိပါသလဲအခုလိုအခြေအနေရက်တက်ဖို့အတွက်
ဟုတ်ဆိုတော့ကျွန်တော်တို့အရက်ဖက်အဖွဲ့စည်းတွေလူခွင့်အဖွဲ့စည်းတွေအနေနဲ့ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုကအတတ်နိုင်ဆုံးပေါ့เนาะကျွန်တော်တို့ကဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေဟိုရှာပေးတာမျိုးတွေကျွန်တော်တို့လုပ်တယ်ပေးတာမျိုးတွေလုပ်တယ်ဒါပေမဲ့ဒီဟာတွေကြတော့ဒီလက်တလောပြည်တနာကိုဖြည့်ရှင်ဖို့လောက်ပဲပေါ့เนาะဒါပေမဲ့ဒီရေရှည်ပြည်တနာပြီးတော့ပို့ပြီးတော့ထိရောက်တဲ့ပြည်တနာကိုဖြည့်ရှင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့အခုလိုမျိုးအစီရင်ခံစားတယ်ကျွန်တော်တို့ပြုစုတယ်ပေါ့เนาะဒါကကျွန်တော်တို့အခုဦးစားဒီနိုင်ငံတကာအဖွဲ့စည်းတွေနေရောပေါ့နေရောဒီအခုဒီမြန်မာနိုင်ငံမှာရှိတဲ့တက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေလက်နက်ကိုင်အဖွဲ့အစည်းတွေကနေဟိုဟာဒီဟိုဟာ action ယူနိုင်ဖို့တက်ပေါ့နော်အဲအဲ့ဒါတွေအတွက်ကျွန်တော်တို့ကဟိုဒီအစီရင်ခံစာပြုစုတာမျိုးတွေကျွန်တော်တို့လုပ်လဲဒါကတော့တနည်းတစ်ဖုံနဲ့လောက်တာပေါ့နော်အာဒါပေမဲ့ဒီပြည်ထနာဒီမြန်မာနိုင်ငံရဲ့ပြည်ထနာအရင်ခံကိုဖြည့်ရှင်းနိုင်ဖို့ကြတော့ဒါကတော့နိုင်ငံရေးလှုပ်တဲ့အဖွဲ့အစည်းတွေလက်နက်ကိုင်တဲ့အဖွဲ့အစည်းတွေတွန်လိုင်းရေးလှုပ်တဲ့အဖွဲ့အစည်းတွေရဲ့လက်ထက်မှာရှိမယ်ပြီးတော့သူတို့ကိုကူညီပံ့ပိုးဖို့အတွက်ဆိုလို့ရှိရင်နိုင်ငံတကာရဲ့အခန့်ကဏ္ဍကလိုလာလိမ့်မယ်ပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဟိုနိုင်ငံအေးကျွန်တော်တို့နိုင်ငံရဲ့အရင်းခံပြည်ထနာတွေကိုကျွန်တော်တို့မဖြည့်ရှင်းနိုင်ဘူး။ဒါကဟိုတန်းတူမှုမရှိတဲ့ပြည်ထနာဒီမိုကရေစီမရှိတဲ့ပြည်ထနာပြီးတော့ကိုယ်ပိုင်ပြည်ထောင်ခွင့်မရှိတဲ့ပြည်ထနာအဲလိုပြီးတော့စစ်အုပ်ချုပ်ရေးဟိုအာဏာရှင်စနစ်ရဲ့ပြည်ထနာအေးဒီပြည်ထနာတွေကြောင့်ကျွန်တော်တို့အခုလိုရင်ဆိုင်နေရတယ်နော်။ဆိုတော့ဒီအရင်းခံပြည်ထနာတွေကိုကျွန်တော်တို့ဝိုင်းမဖြည့်ရှင်းနိုင်ဘူးဆိုလို့ရှိရင်ဒါအခုကျွန်တော်တို့ဟိုလုပ်နေတဲ့ဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေလို့ဆိုတာကအပေါ်ရန်လောက်ပဲဖြစ်သွားမှာပေါ့နော်။ဒါတကယ် ျွန်တော်တို့ဟိုဒီအရင်အမြင့်ကိုကျွန်တော်တို့ဟိုဒီဖြည့်ရှင်းနိုင်မှသာလေဒီပြဿနာတွေကပြီးလေသွားမှာပေါ့
ဆိုတော့ကျွန်မနားလဲတာအခုဒီကိုနေနေဘလို့ကိုတိုင်းအခုရောက်နေတဲ့ခီးစင်ဆိုလို့ရှိရင်လဲဒါနိုင်ငံတကာမှာဒီခြေအနေတွေသိအောင်လာပြီးတော့တင်ပြတာပေါ့နော်ဆိုတော့အခုဒီအစင်ကန်သနာပတ်သက်လို့ American မှာရှိတဲ့ဒီဆိုရအပါဝင်တော့နော်လူခွေရအဖွဲ့တွေနဲ့တွေ့တာမျိုးကြီးရှိသလားဟိုဒီခီးစင်ကြောင်းလဲနည်းနည်းအချင်းချုပ်ပြောပြပေးပါလား
โอเคကျွန်တော်တို့ဒီခီးစင်မှာတော့ဒီ American ဆိုရရဲ့ဟိုနိုင်ငံခြားရေးဌာနပေါ့နော်နိုင်ငံခြားရေးဌာနအောက်ကသူတို့ရဲ့ bureau ဟို50ခုနဲ့တော့ကျွန်တော်တို့တွေ့ဖြစ်ခဲ့ပြီးပြီပေါ့နော်ပြီးတော့ USIP ပေါ့နော်ဟိုဒီ US Institute for Peace မှာလည်းကျွန်တော်တို့ဒီ report ကိုကျွန်တော်တို့ကစီခံစားတင်ပြဖို့ရှိတယ်အဲ့ဒီခါမှာဆိုလို့ရှိရင်လည်းဒီခုနအစိုးရရန်တရားတဲ့ကကုစည်လေတွေလည်းလာဖို့ရှိသေးတာပေါ့ပြီးတော့ကျွန်တော်တို့ဒီ Washington DC မှာပြီးပြီဆိုလို့ရှိရင်ကျွန်တော်တို့ကနယူးယောက်ဖက်ကိုသွားပြီးတော့ဒီကဘာကလတ်တမေကရန်တရားဒီနေ့လည်းကျွန်တော်တို့တွေ့ဖို့ရှိတယ်။အဲ့ထက်မှာလူခွင့်ရေးချိုးဖောက်မှုကိုမှတ်တမ်းတင်တဲ့ဟိုရန်တရားတစ်ခုနဲ့လည်းကျွန်တော်တို့တွေ့ဖို့ရှိတယ်။ပြီးတော့လူသားချင်းစာနာထောက်ထားမှုပေးတဲ့ရန်တရားတွေပေါ့နော်။ပြီးတော့ဥရောပတမေကကကုစည်လေတွေလည်းကျွန်တော်တို့တွေ့ဖို့ရှိပါတယ
်။ဟုတ်ကဲ့။အခုဆိုတော့လက်ရှိအချိန်တွေမှာရောနိုင်ငံတကာကရဲ့ဒီကူညီပံ့ပိုးမှုကရောဘယ်လိုတိုင်းတာရှိသလဲ။ဒီသူတို့ရဲ့ထောက်ပံ့မှုအားရောအခုချိန်မှာဘယ်လောက်ထိအရေးကြီးနေပါလဲရှက်။
ဟုတ်ကဲ့အခုနိုင်ငံတကာရဲ့ထောက်ပံ့မှုအားကအင်မတန်မှအရေးကြီးတယ်ပေါ့နော်ဆိုတော့ပထမဆုံးအနေနဲ့ပြောမယ်ဆိုလို့ရှိရင်လူသားချင်းစာနာထောက်ထားမှုအကူအညီဒါကတော့ထပ်ပေးဖို့လိုမယ်ခုနကကျွန်တော်တင်ပြခဲ့သလိုပဲကျွန်တော်တို့ပြည်နယ်ထဲမှာရောမြန်မာနိုင်ငံအနောက်မှာဟောဟာဒီလူသားချင်းစာနာထောက်ထားမှုအကူအညီကအကန့်အသတ်နဲ့ပဲရနေတာပေါ့နော်ဆိုတော့အဲ့ဒါမျိုးကျွန်တော်တို့ထပ်ပြီးတော့ပေးဖို့လိုမယ်ပြီးတဲ့အခါမှာဆိုလို့ရှိရင်နေစားဖြတ်ကျော်တဲ့နီလာနဲ့ကျွန်တော်တို့ပေးဖို့လိုမယ်ဒီပိတ်ဆို့မှုပိုင်းပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာဆွေးနွေးအနေနဲ့ကပို့ပြီးတော့ထိရောက်တဲ့ပိတ်ဆို့မှုမျိုးတွေလုပ်ဖို့လိုတယ်အဲ့လိုလုပ်တဲ့အခါမှာဆိုလို့ရှိရင်တနိုင်ငံနဲ့တနိုင်ငံတစ်ဖွဲ့နဲ့တစ်ဖွဲ့ကထိရောက်တဲ့ချိတ်ဆက်မှုတွေလုပ်မယ်ပြီးတော့ဟန်ချက်ညီညီဖြစ်ဖို့လုပ်မယ်ပြီးတော့ view ဟာကြကြဖြစ်ဖို့လုပ်မယ်ဒါမှပိတ်ဆို့မှုတွေကထိရောက်မှုရှိမယ်ဆိုတော့ပိတ်ဆို့တဲ့အခါမှာဆိုလို့ရှိရင်လီယင်စီပိတ်ဆို့မှုမျိုးတော့ဘောနော်အထူးသဖြင့်စစ်တုံးလီယင်စီပိတ်ဆို့မှုမျိုးတွေပြီးတော့လက်နဲ့ခင်ရမီးကြောက်စစ်ကောင်စီစီမရောက်ဖို့အတွက်ပိတ်ဆို့မှုမျိုးတွေပြီးတော့စစ်ကောင်စီရဲ့ဥစားဘယ်လိုပြောမလဲငွေကြေးရံမုံငွေတွေကိုပိတ်ဆို့တာမျိုးတွေအဲ့ဒါတွေအဓိကကျွန်တော်တို့လုပ်ဖို့လုပ်မယ်ပြီးတော့ဒီစစ်ကောင်စီကိုဒီတရားမျှတမှုအတွက်အရေးယူတဲ့လုပ်ငန်းစီတွေကိုလည်းပို့ပြီးတော့နိုင်ငံတကာအနေနဲ့ဟိုဟာထောက်ပံ့မှုဖို့လိုမယ်
။ဟုတ်ကဲ့ပါ။အခုလို VA ရုံးထီလာပြီးတော့အချိန်ပေးဖြေကြပေးရကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
။ KNI အရေးပေါ်ကဲဆဲရေးဆက်ဆက်ဆောင်ရေးအဖွဲ့ CTER ရဲ့တာဝန်ကနေ့နေ့ဘလိုးကိုမခင်ဖြူတွေကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ်။ဆရာနာတင်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာဘိတ်ဆိုင်ပြုံးမှုနဲ့ထုတ်လုပ်မှုတိုးလာသလိုအလုတ်ကင်အခွင့်အလမ်းရှားပါးလာမှုကြောင့်မူရစ်ကုန်ကူးသူလည်းတိုးလာနေကြောင်းကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝမှုများဆိုင်ရာယုံ UNODC ရဲ့အစီအခံစာကထောက်ပြထားပါတယ်။ပြည်တွင်းစီးပွားရေးအခြေအနေနဲ့မူရစ်ထုတ်လုပ်မှုကဒီအတိုင်းဆက်ပြီးရှိနေမယ်ဆိုရင်လူမှုအပေါ်တက်ရောက်မှုတွေကဆိုးရင်စရာဖြစ်နေကြောင်းလည်းထောက်ပြကြပါတယ်။ဒီတစ်ပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ။
2022ခုနှစ်အတွင်းမြန်မာနိုင်ငံတွင်ဘိတ်ဆိုင်ပြိုတဲ့ဧရိယာကဧက 9,900 ကျော်ရှိခဲ့ပြီးဒါဆိုရင်33ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။ဘိန်းကင်းဖျက်ဆီးနိုင်မှုရော့ကျလာတာကြောင့်စိုက်ပျိုးမှုက3ပုံ2ပုံတိုးလာပြီးဘိန်းထုတ်လုပ်မှုဟာလည်းတိုးလာခဲ့သလိုပြည်တွင်းစီးပွားရေးအခြေအနေမကောင်းတာကြောင့်မူရစ်ကုန်ကူးမှုမှာလည်းလူတွေပိုများလာတယ်လို့ UNODC ကပြောဆိုထားပါတယ်။စင်ရမွေးတည်မှုကြောင့်ဘိတ်ဆိုင်ပြိုထုတ်လုပ်နေကြရတာဖြစ်တယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာအဖွဲ့ UNODC ရဲ့ဒေသဆိုင်ရာကိုယ်စားလှယ် Jeremy Douglas ကပြောပါ
တယ
်လူအများအပြားကဘိတ်ဆိုင်ပြိုမှုကိုဆွန့်လွတ်ခဲ့ကြပါတယ်ကျွန်တော်တို့နဲ့တခြားသောသူတွေကစီစဉ်တဲ့အစီအစဉ်တချို့ကနေသူတို့အထောက်အပံ့တချို့ရတယ်ဆိုပေမဲ့အခြေခံအားဖြင့်တော့တခြားသောအလုတ်အကင်တွေအတွက်ဘိန်းဆိုင်ပြိုးတာကိုစွန့်လွတ်ကြတာဖြစ်ပါတယ်ဒီအလုတ်ကိုတိတ်ပြီးလုတ်ချင်ကြတာမဟုတ်ပေမဲ့အခုကတော့နိုင်ငံအတွင်းအခြေအနေတွေကြောင့်တခြားသောအလုတ်အကင်အခွင့်အလမ်းတွေလည်းမရှိတော့ပါဘူ
းမြန်မာနိုင်ငံရဲ့မူရစ်စေးဘွားစီးပွားရေးတစ်ခုလုံးကအကြမ်းပြင်ဒေါ်လာတန်600ကနေတန်1000ကျားရှိမယ်လို့ကုလသမဂ္ဂအစီရင်ခံစာကခန့်မှန်းထားပါတယ်ပြည်တွင်းမှာရောင်းချမှုပမာဏဘိန်းဖြူနဲ့တခြားသောမူရစေဝါချက်တဲ့ပမာဏအပေါ်မှာမူတည်ပါတယ်။ထိုင်းနိုင်ငံနိုင်ငံခြားသတင်းတောင်များအသင်းမှလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ UNODC ရဲ့မူရစေဝါများဆိုင်ရာသုံးသပ်သူ E6 Sim ကမြန်မာမူရစီးပွားကိုအခုလိုခန့်မှန်းပါတယ်
။ Up to 2 billion
2022 ခုနှစ်အတွင်းမွေးရစီဝါရေးကနေဒေါ်လာ2ဘီလီယံကျော်လောက်ရရှိခဲ့ပါတယ်။ဒေသမားတွေရဲ့စိုက်ပျိုးမှုနည်းပေမဲ့ဘိန်းထွက်ရှိမှုနဲ့ဘိန်းစည်းနှုန်းမြင့်တက်လာတာကြောင့်တိုးလာတာဖြစ်ပါတယ
်။စိုက်ပျိုးမှုတိုးလာတဲ့တစ်ချိန်တည်းမှာပဲစိုက်ပျိုးခြံဝအထက်ဘိန်းအစုရောအချောက်ရောဈေးနှုန်းတွေကတိတိတတ်တာကောင်းလာပြီး62ရာခိုင်နှုန်းနဲ့69ရာခိုင်နှုန်းလောက်ထိတိုးလာတယ်လို့လဲ UNODC အစီရင်ခံစာကထောက်ပြပါတယ်။အထွန်းနှုန်းကလည်းကောင်းလာကြောင်းဘိန်းဆိုင်လယ်သမားတွေအနေနဲ့2022ခုနှစ်ကနေရှင်ရင်ဝင်ငွေကနှစ်ဆတက်ပါတယ်။ဝင်ငွေတိုးပြီးမဲ့မြန်မာနိုင်ငံမှာငွေကြေးဖောင်းပွမှုနှုန်းကကြီးမြင့်လာကြောင်းလယ်သမားတွေရဲ့သုံးစွဲနိုင်စွမ်းကတော့တိုးမလာပါဘူး။စိုက်ပျိုးခြံတွင်းဈေးနှုန်းကဘိန်းထုတ်လုပ်မှုနဲ့တင်ပို့မှုတန်ဖိုးပမာဏရဲ့အနည်းငယ်သာရှိတာပါ။မြန်မာလာအိုထိုင်းနေဆက်ဆုံရရွှေတရီကန်ဒေတာဟာဆိုရင်အစင်အဆက်ဘိန်းထုတ်လုပ်ရာနေရာနောက်ဘိန်းပြူချက်ရာနေရာဖြစ်ပါတယ်။ UNODC ရဲ့ဌာနကိုယ်စားလှယ်ဂျရမီဒေါဂလတ်စ်ကအခုလိုပြောပါတယ်။
The Golden Triangle, in a sense, is back in the
Shidrigan data ha mwe sewa longan de pyan yauk la da ko twi ya ba de ni paung mya zwa cha sin la ga pi naw aku lo yautiyet to la da ko twi ya ba de chano ro a ni ne thu be sait bu ba de ba chang le so lo di poun san a tai ni a ne nge set pi phit ni pi si bwa yi ga le let shi che a ni tai set phit ni me so yin aku poun san a tai be set pi shi ni bo ga mya pi naingan tawan ga လူမှုအတိုင်းအဝိုင်းအပေါ်မှာတိတိတသာကြဲကြဲပြန့်ပြန့်တယောက်မှုတွေကိုတွေ့မြင်ရမှာဖြစ်ပါတယ
်။ဆယ်စုနှစ်တွေနဲ့ချီနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လဲနေဆက်ဒေသတွေမှာဥပဒေစိုးမိုးမှုအားနည်းချက်ဟာဆိုရင်မူရဲထုတ်လုပ်သူတွေနဲ့မှောက်ခိုကူးသူတွေအတွက်အမျက်ထုတ်เสียဖြစ်ပါတယ်။ UNODC ရဲ့မူရဲဆေးဝါးများဆိုင်ရာသုံးသပ်သူ E6M ကအခုလိုဆက်ပြီးပြောပါတယ
်။We were able to find that
ဘိန်းဆိုင်ပြုံးမှုများတဲ့ဒေတာနှစ်ခုမှတွေ့ရတဲ့အချက်တချို့ကတော့ဒီဒေတာတွေဟာနိုင်ငံတွင်းလုံခြုံရေးလူမှုစီးပွားရေးနဲ့အုပ်ချုပ်ရေးဆိုင်ရာအခက်အခဲတွေရှိနေတာဖြစ်ပါတယ်
။မြန်မာနိုင်ငံကထွက်တဲ့ဘိန်းအများစုကတော့တရုတ်နဲ့ VN ကိုပို့တာဖြစ်ပြီးဘိန်းဖြူကတော့ဒေတာတွင်းကနိုင်ငံအများအပြားကိုရောက်ပါတယ်။ဒီဒေတာတွေကလွန်ပြီးတခြားသောဒေတာတွေကိုပါတိုးချဲ့ရောက်လာတာကိုတွေ့ရနိုင်တယ်လို့လဲ UNODC ရဲ့ဌာနကိုယ်စားလှယ် Jeremy Douglas ကသတိပေးပါတယ
်။ So it will start going further afield.
ပိုပြီးဝေးလံတဲ့ဒေတာတွေကိုပါစပြီးရောက်ရှိလာပါမယ်။လက်ရှိမှာ Australia ဈေးကွက်ကိုရွှေတရီကန်ဒေတာကနေတင်ပို့နေတာဖြစ်တယ်လို့ပဲဒေတာတွင်းကဈေးကွက်တွေဖြစ်တဲ့တရုတ် Vietnam ထိုင်းနဲ့မလေးရှားတို့ဟာလည်းသုံးစွဲနေတဲ့နိုင်ငံတွေအဖြစ်ထည့်သွင်းထားပါတယ
်။ဘိန်းထုတ်လုပ်မှုက2020ပြည်နှစ်မှာခမန်းကြီးတန်ချိန်440လောက်ရှိခဲ့ရာကနေဆီယနာစပီသိန်းနဲ့2021ခုနှစ်မှာအနည်းငယ်တိုးလာခဲ့ကြောင်းဒါပေမဲ့2022ခုနှစ်မှာတော့ခမန်းကြီးတန်ချိန်880လောက်ထိတိတိတသာတိုးလာခဲ့တာလို့လဲ UNODC ရဲ့အစီရင်ခံစာကဖော်ပြပါတယ်။UNODC ရဲ့မူရဆေးဝါးများဆိုင်ရာသုံးသပ်သူ E6M ကအခုလိုပြောပါတယ်
။ So because of the increases in the area of open public cultivation
ဘိန်းဆိုင်ပြုတဲ့ဒေသစုစုပေါင်းနဲ့တဟက်တာကိုထွက်ရှိနိုင်မှုနှုန်းတွေလည်းတိုးလာတာကြောင့်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာဘိန်းထုတ်လုပ်မှုကတန်ချိန်800ကိုရောက်ရှိခဲ့ပါတယ်
။ဘိန်းကင်းဖြည့်ဆည်းရေးလုပ်ငန်းတွေကလည်း2022ခုနှစ်အတွင်းမှာ3,469 ဧကဖြစ်တယ်လို့ပြောဆိုထားတာဟာဆိုရင်2022ခုနှစ်အတွင်းဖြည့်ဆည်းခဲ့တဲ့ပမာဏရဲ့80ရာခိုင်နှုန်းလျော့နေနေတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ဘိန်းဆိုင်ပြုံးမှုဆက်ပြီးတော့တိုးနေမယ်ဆိုရင်တော့ဒေတာအတွက်ရောနိုင်ငံအတွက်သာမကဒေတာတွင်အဆင့်ထိရိုက်ခတ်တက်ရောက်လာမယ်လို့လဲ UNODC ရဲ့အစီရင်ခံစာကသတိပေးထားပါတယ်ရှင်။
မတင်ကြီးတိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရအောင်ခင်ဗျာ VOA American တန်ကနေတင်းနှလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လူမှုမြင်ကွင်းအစီအစဉ်ကိုတင်ပြပေးပါအောင်မယ် American ပြည်တော်စုမှာအိမ်ခန်းငါးကဈေးအမြင့်ဆုံးမြို့တွေထဲမှာနယူးယောက်မြို့လဲတမြို့အပါအဝင်ဖြစ်ပါတယ်အိမ်ဈေးတွေကြီးပေမဲ့အိမ်ငါးကျင်သူတွေအနေနဲ့လူချင်းနဲ့တိုက်ခန်းကိုအပြိုင်ဆိုင်ခက်ခက်ခဲခဲရအောင်ကြိုးစားကြရပါတယ်ကိုတိုင်တိုက်ခန်းငါးထားသူလူငယ်တယောက်ရဲ့အတွေ့အကြုံကိုမဆုမြတ်မွန်ကမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာနယူးယောက်မြို့အပါအဝင်တချို့မြို့တွေမှာအိမ်ကန်းငါးကတွေဈေးချစာပြုတ်လာပြီလို့ဒီအိမ်ချမ်းပြေလုပ်ငန်းလုပ်နေတဲ့လုပ်ငန်းကြီးတွေကပြောပါတယ် ကိုဗစ်ကရောဂါစတင်ခဲ့တဲ့2020ခုနှစ်ကစလို့ဒီအိမ်ငှားကဈေးတွေတချိန်ထိုးမြင့်တက်ခဲ့တာမှာပြီးခဲ့တဲ့နှစ်2022ခုနှစ်တုန်းကတော့နိုင်ငံတော်ဝန်မှဒီစံချိန်တင်အောင်လို့ပြန်ပြ800ကိုင်နှုန်းဈေးတက်ခဲ့တယ်လို့အစိုးရကိန်းဂဏန်းတွေမှာဖော်ပြပါတယ်အိမ်ကန်းငှားကတွေအစမတန်ဈေးတက်ခဲ့တဲ့မြို့တွေကနယူးယောက်မြို့မှာလည်းတချို့နေရာတွေမှာအခုအိမ်ကန်းငှားကတွေဈေးပြန်ကျတယ်လို့နယူးယောက်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒါပေမဲ့ဒီမန်ဟတ်တန်အပအဝင်အချက်အချာကျတဲ့နေရာတွေမှာတော့တိုက်ခန်းငှားနိုင်မှုခက်ခဲနေစေဖြစ်ပါတယ်။အိမ်ကန်းငှားကတွေဈေးကြီးပေမဲ့ငှားကျင်သူတွေများတာကြောင့်လွယ်လွယ်အိမ်ငှားလို့မရတဲ့ပြဿနာကိုအိမ်ငှားကျင်တဲ့သူတွေတော်တော်လေးကြုံကြရပါတယ်။အဲ့ဒီထဲမှာကိုရိုင်းအခက်အခဲကြုံတွေ့ခဲ့တဲ့မတ်ဖုံးမြတ်တရဖီကစိတ်ချတိုက်ခတ်တစ်ခုငှားနိုင်ဖို့ဘလို့အစ်စ်တွေဖြတ်တန်းခဲ့ရတယ်လဲဆိုတာကိုအခုလိုပြောပြပါတယ်
။ညီမအခုနေရဲ့အပါမန်ကကြာ rent stabilize ပေါ့နော်။ so rent stabilize ဆိုတာကြာသူကအများကြီးတက်လို့မရဘူး။ညီမအခုဟို online မှာတွေ့သလိုဟို rent ပေါ့နော်။ rent ကအခုဆိုရင်မဟန်တန်မှာဆိုရင်3500 4000လောက်ရှိတယ် one bedroom apartment ပေါ့နော်။အခန်းတစ်ခန်းပါတယ်။အဲ့လိုမျိုးဆိုတော့ညီမဟာကကြတော့သူကအဲ့လိုနယူးယောက်စီးတီးနယူးယောက်စီးတီးဟိုဟိုအဲ့လို guideline ရှိရပါနော် one bedroom apartment ကိုညီမနေတဲ့ zip code ဒီ Astoria ပေါ့နော်အဲ့ဒီမှာအဲ1800ထက်ကျော်လို့မရဘူး1800ထဲပို့ပြီးတော့ landlord က charge လို့မရဘူးပေါ့နော် agent ကဆိုတော့အဲ့လိုမျိုး apartment ကြတော့ဟိုလူတွေကအပြန်လူကြတာပေါ့ပြောရလို့ရှိလို့ရှိရင်အလူတန်းလိုချင်တယ်အဲ့တော့ application ကလည်းတင်ရတယ်အဲဟိုပြရတာပေါ့နော်ကိုယ့်ရဲ့ tax return တွေပြရတယ်ပြီးတော့ bank statement တွေပြရတယ်ကိုယ်မှာပတ်စံဘယ်လောက်ရှိပါတယ်ပေါ့နော်ဒီအကောင့်ကိုတက်နိုင်ပါတယ်ဆိုတဲ့ပုံစံမျိုးပေါ့အဲ့ဒါကမှသူများနဲ့အပြိုင်မှာကိုလိုသူလို credit score ကောင်းတဲ့လူတွေအာ bank statement ပြနိုင်တဲ့လူတွေအဲ့လိုမျိုးပြပြီးတော့မှသူတို့ကရွေးတာပေါ့နော်
ဆောဆောညီမပြောတဲ့ထဲမှာလဲကိုလိုလိုပဲပေါ့နော်ကိုလိုမျိုးငှားချင်တဲ့လူတွေနဲ့အပြိုင်ဖြစ်တယ်ဆိုတော့အဲ့အပြိုင်ဆိုင်ဖြစ်ခဲ့တဲ့ဟိုအတွေ့အကြုံလည်းပြောပြပါလား
ဟောအဲ့ဒါကြာ application တင်ရမှာအဲအဲ့မှာလဲအလင်းကြီးရှိရပြိုင်တော့ပြိုင်ရပါနော်ညီမတို့သူကဘိုးရွေးလို့ဆိုဥမာလူအရန်များလို့ရှင်းကြတယ်မရွေးချင်သူကအရန်လူများတယ်ပေါ့နော်ညီမတယောက်တည်းနေရယ်ကလေးလည်းမရှိဘူးအာအရင်တော့ဟိုယောက်ျားဟိုကလည်းမရှိဘူးဆိုတော့အာပို့အစင်ပြေးပေါ့နော်ဥမာခွေးရဲ့ကြောင်းလည်းမရှိဘူးဆိုတော့သူကအေးစေးရဲ့ပုံစံမျိုးနဲ့ငှားလိုက်တာပေါ့နော်မိသားစုဆိုတော့လည်းလည်းခက်ပို့ပြီးတော့ပတ်စံ income ပို့ပြရတာ
ဟုတ်နောက်တစ်ခုကဒီဆောဆောကညီမပြောသွားတဲ့အထက်မှာလည်းပါပါတယ်ဒီအိမ်ငှားချင်သူတွေကြုံတွေ့ရတဲ့အခက်အခဲတစ်ခုပေါ့လေဆိုတော့များသောအားဖြင့်ပါလေဆိုဆောဆောကပြောခဲ့တဲ့ဒီ rental application fees ပေါ့ဒီ American မှာကဒီအိမ်ငှားမယ်ဆိုလို့ရှိရင်ဒီ rental application fees ပေးပြီးတော့မှဒီအရင်ရှောက်လာရှောက်လာတယ်ဆိုတော့အဲ့ဒါကတော့ဒီအိမ်ငှားချင်သူနဲ့ပတ်သက်တဲ့ဟိုနောက်ကျောင်းညာစပင်ကိုစီးစစ်ခါလို့ပြောရမယ်ထင်တယ်နော်ဆိုတော့အဲ့ဒီရှောက်လာဘူးကလည်းဒီပြည်နယ်အလိုက်ကိုသူကသတ်မှတ်ထားတဲ့ဥပမာဆိုရင်တော့ New York မှာ $20 ထင်တယ်ဆိုတော့ဒါပေမဲ့အဲ့ဒါကိုအိမ်ငှားချင်သူတွေအများဆိုတာမသိဘူးအဲ့တော့အိမ်ပွဲစားတို့နောက်တချို့ဟိုအိမ်ငှားတဲ့သူတွေကပေါ့နော်ပိုပြီးတော့ဒီသတ်မှတ်ဈေးထက်ကိုပိုယူရဲတချို့ဆိုလို့ရှိရင်ဒီအိမ်မှာဟိုမိသားစု၄ယောက်နေမယ်ဆိုရင်၄ယောက်ခိုးလုံးပေးရတယ်ဆိုတော့အဲ့လိုပေးထားလိုက်ပြီးတော့ဟိုဘယ်လိုခေါ်လဲအိမ်ငှားလိုက်ရလို့ရှင်တော်သေးရပေါ့နော်သူသတ်မှတ်ထားတဲ့ရက်30အတွင်းမှာမဟုတ်ဘူးဆိုရင်ဒီ application fees ကဆုံးသွားအောင်ဆိုတော့အဲ့လိုမျိုးနဲ့ဒီ rental application fees ကြီးခဏခဏကုန်သွားတဲ့မိသားစုတွေလည်းမနှဲဘူးဆိုတော့ညီမရောအဲ့လိုမျိုးဟိုခဏခဏကုန်သွားတာမျိုးကြုံဘူးလားရှင
်ဟုတ်ဖြစ်ဘူးလေဒီအကောင့်ကိုကြိုက်တယ်ပေါ့နော်ကြိုက်တော့သူက application တင်နိုင်တယ်ဥမာဆိုအဲပွဲစားရလဲအခုတင်ရမယ်လို့မတင်လို့ရှင်ရဖို့ chance ကနည်းပေါ့သူကတော့အာ rush လုပ်တာပေါ့နော်အဲခါကြရလဲလင်းခံရအဲ့တော့ကြာညီမမောင်ကြီးဆိုနှစ်ယောက်စာ application တင်တော့တယောက်ကို90ဆိုပဲတရားဆိုပြီးချာရှော့ဆိုတခုပြောချင်တာကြာ application အဲ့လိုမျိုးကိုယ်နဲ့မသိရ stranger application ကိုယ့်ရဲ့ social security တို့အဲ့ information အရေးကြီးတဲ့ information တွေမပြတာအကောင်ဆုံးပဲเนาะဥပမာဆိုလို့ရှင်လဲ bank statement ဆိုလို့ရှင်လဲaccount number တွေဘာတွေကိုတက်နိုင်သလောက်ဖြောက်ထားပေါ့เนาะဆိုတော့အတိအကသူတို့လိုချင်တာ credit score နဲ့ bank account number ဘယ်လောက်ရှိရဆိုတာပဲ maybe အကောင်လုံးမဖြောက်ရင်တော့last digit 4အလူနောက်၄လုံး၅လုံးဖြောက်တာပေါ့ညီမအရင်တော့ငယ်သေးတာပေါ့เนาะမသိဘူးကိုကအခန်းလိုချင်တာပဲတီးတော့အကောင်လုံးဖြည့်လိုက်တာပေါ့များသောအားဖြင့်ဒီမှာ license broker ပွဲစားလုပ်တယ်ဆိုတော့သူတို့က license ရှိရတယ်တောင်းလို့ရှင်ပြရတယ်ပေါ့เนาะဘာလို့သူတို့က certificate နဲ့လာတာအဲ့ဒါကြီးလည်းညီမကမသိခဲ့ဘူးကိုကအခန်းလိုချင်တာပဲရှိရဲ့ပြီးတော့နောက်တစ်ခုကဈေးကြီးရင်ဘာလို့90တောင်းတာလဲဘာလို့100တောင်းလဲချို့ဆို100လောက်ထိကိုတောင်းတယ်အဲ့ဆိုရင်တီးကြပြန်ပြီးပေါ့နော်ဆိုတော့အများအားတော့ double check လုပ်တယ်ကတော့သူတို့ပေးတိုင်းတောင်းတိုင်းပေးကြမလို့ပေါ့နော
်နောက်တစ်ခါကိုယ့်လိုမျိုးပေါ့နော်ဒီပထမဆုံးအချိန်ဒီအိမ်ငှားချင်တဲ့သူတွေအတွက်ကိုညီမအနေနဲ့ဘယ်လိုမျိုးအကြံပေးနိုင်လဲရှင့်
ညီမ ကျန်ပေးချင်တာကတော့ဟိုရောက်ခါစားပေါ့နော်အကဲတခြားနေရာပြောင်းလာမယ်ဆိုတော့အစမှာတော့နည်းနည်းခက်လိမ့်မယ်ဒါပေမဲ့အထူးသဖြင့်ကတော့နေရာဒီပွင့်လင်းနေရာဒီမှာပြောင်းတာအဆင်ပြေပေါ့နော်ဆောင်းနေကြတော့တွားလာရလည်းခက်တယ်အင်ရှာရတယ်လည်းခက်တယ်ဘာလို့ဆောင်းနေကြလူပြောင်းတာလဲတော့ကြောင်းမို့statistically တိတ်ပြီးတော့ဟိုပြောင်းသွား opening တိတ်ရှိပေါ့နော်အိမ်ဒီဝမ်းလောက်တဲ့အိမ်ကနေရပေါ့ဆမ်းမကြာပွင့်ရင်းရာဒီဖြစ်တယ်ဒါပေမဲ့ဆမ်းမဖြစ်တဲ့အတွက်ကြောင့်လည်းပြောင်းမယ့်လူတွေညတော့အင်းဈေးကလည်းတက်တယ်ပေါ့နော်ဟိုဝမ်းဈေးကလည်းတက်တယ်အဲ့တော့ကိုကကြည့်ပေါ့ဆိုတော့ဟိုအိမ်မငှားခင်ဒီအိမ်ကဘာရှိလဲဆိုတော့ဥမာဆိုလည်းဥမာ laundry တွေဘာမှမပါဘူးပေါ့အဲ့ဆိုလို့ရှိရင် laundry နဲ့ကိုနဲ့ဝေးရှော်ဆိုင်နဲ့ဘလောက်ဝေးလဲဘလောက်နှီးလဲပေါ့အဆင်ပြေလားစပွေးနဲ့ဘလောက်နှီးလဲဝေးလဲအဲ့ဒါလေးအရင်ကြည့်ထားပေါ့နော်ဆိုတော့စာလုံးချုပ်ပြီးလုံးမှဖြတ်လို့ရှိလို့ရှိရင်အဲ့ဟာလည်းညီမတစ်ခေါက်ဖြစ်ပွဲအာဆုံးတယ်စာချုပ်ကိုလည်းဆုံးတယ်ပြီးလို့ရှိလို့ရှိရင်ဟိုပွဲစားကလည်းဆုံးတယ်ဆိုတော့အဲ့ဒီဟာ okay ဒီအိမ်ကတော့ kitchen ကိုပေးတော့လားဒါမှမဟုတ်လို့ရှိရင် heater တော့ဘာလို့လာလား internet ဘလို့လဲကောင်ကိုကအိမ်မှာလို့လောက်ရမယ်ဆိုတော့ internet ကောင်းမကောင်းအဲ့ဒါလေးကစာချုပ်ကြည့်ပေါ့နော်ဘာလို့ဆိုတော့စာချုပ်ချုပ်ပြီးသွားပြီဆိုရင်ဖြတ်ဖို့ကနည်းနည်းခက်ဆိုကိုရဲ့ lifestyle ကိုပါကိုရဲ့အလုံးနဲ့ပေါ့နော်ကိုနဲ့တင့်တော်တဲ့ဟာမျိုးအရင်ကြိုကြည့်ပေါ့နော်before committing anything ပေါ့နော
်နယူးယောက်မြို့ကကုမ္ပဏီတစ်ခုမှာဒီအလောက်ကန်ရှာဖွေပေးတဲ့ HR recruiter လုပ်နေတဲ့မဖုံးမြတ် therapy ပါနယူးယောက်မြို့အပါအဝင်ဒီ American မြို့တချို့မှာအိမ်ကန်းငှားကတွေတဖြည်းဖြည်းနဲ့ကျဆင်းလာပြီဖြစ်တာမို့အိမ်ငှားရှင်တွေအတွက်တော့အချိန်ကောင်းဖြစ်တယ်ဆိုပြီးတော့အိမ်ချမ်းမြေလုပ်ငန်းလုပ်နေတဲ့သူတွေကတော့ပြောပါတယ်။ဒါပေမဲ့လည်းဒီအိမ်ကန်းငှားကတွေကလွန်ခဲ့တဲ့3နှစ်ကထက်ဆိုင်တော့ဈေးကြီးနေဆဲဖြစ်ပါတယ်။တခါဒီငွေကြေးဖောင်းပွားမှုနှုန်းစံချိန်တရားတက်ခဲ့တဲ့အမေရိကန်ပြည်ထောင်စုမှာဒီငွေကြေးဖောင်းပွားမှုနှုန်းဟာလည်းအခုဆိုရင်အနည်းငယ်ကျဆင်းစာပြုတ်လာနေပါတယ်။စားသုံးသူတွေဘက်ကတော့ဒီအကြဘက်ကိုဆက်သွားပြီးတော့မှကုန်စည်နှုန်းအပါအဝင်အစစဈေးတွေကျဖို့အတွက်ကိုပဲမျှော်လင့်နေကြပါတယ်ရှင်။ကျွန်မစုမြတ်ပါမှာ။
မဆုမြတ်မွန်တင်ဆက်တဲ့လူမှုမြင်ကွင်းအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ဒီအမေရိကန်တန်ကလည်းတင်လင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့တင်လင်းလာနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကြီးချုပ်ကိုဥတ္တမောင်တန်ကတင်ပြပေးပါအောင်မယ
်။ဘက်ဖန်စီယံပိုင်းကိုရုရှားကအပြင်းထန်ပစ်ခတ်တိုက်ခိုက်နေတယ်လို့ယူကရိန်းကဒီနေ့တင်လင်းလာနေမှာပြောကြားလိုက်ပါတယ်။Ukraine Dodex ဒေသမှာရှိတဲ့ Bakhmut မြို့ကိုသိမ်းပိုက်ဖို့အတွက်ရုရှားကတိုက်ခိုက်နေခဲ့တာလပိုင်းရှိခဲ့ပါပြီ။မြို့မြောက်ပိုင်းက Praskovika ရွာအခြေအနေကခက်ခဲတဲ့အခြေအနေဖြစ်တယ်လို့ Ukraine သမ္မတရုံးနေ့စဉ်အစီရင်ခံစာမှာပြောပါတယ်။ Bakhmut နယ်မြေကလူနေနေရာ16ခုကိုရုရှားတပ်တွေကလက်နက်ကြီးတွေတင်ကားတွေနဲ့ပစ်ခတ်ခဲ့တယ်လို့ Ukraine စစ်တပ်ကဆိုပါတယ်။ American ကဘူပေါင်းကြီးတွေကိုတရုတ်နိုင်ငံလေကြောင်းပိုက်တဲ့ထက်ကို2022ခုနှစ်မှာ10ချိန်ထက်မနည်းပစ်လွတ်ခဲ့တယ်ဆိုတဲ့တရုတ်ရဲ့ဆွဆွဲချက်ကိုအမေရိကန်တပ်ပရအင်ပီရောကဒီနေ့တနင်္လာနေ့မှာညှင်းဆိုလိုက်ပါတယ်။ထောက်လိုက်တဲ့တရင်အချက်လက်တွေအတွက်အပြင်းပြန်ဘူပေါင်းကြီးတွေကိုလွှတ်တာကတရုတ်သားဖြစ်ပြီးအမေရိကန်နိုင်ငံရဲ့လုံခြုံရေးကိုထိခိုက်တယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူအဒီနီမက်စ်ဝတ်ဆန်ကလူမှုစာမျက်နှာ Twitter မှာရေးသားပါတယ်။စီးရီးယားသဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုအကူအညီပေးခွင့်ပေးပြုဖို့လူ့အသက်မလုံခြုံရေးကောင်စီကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်စီးရီးယားကိုအကူအညီပေးခွင့်ရှိပေမဲ့နေဆက်တစ်ဖက်တည်းကိုပဲဖျက်ချောင်ခွင့်ပြုထားကြတာကြောင့်အမေရိကန်ကအခုလိုတောင်းဆိုလိုက်တာပါတူရကီနဲ့စီးရီးယားငလျင်ကယ်ဆယ်ရေးလုပ်ငန်းတွေအဆုံးသတ်ပြီးငလျင်တန်းတင့်သူတွေနေထိုင်ရေးအစားအသောက်ကျောင်းပညာရေးနဲ့စိတ်ပိုင်းဆိုင်ရာစောင့်ရှောက်မှုတွေပေးအပ်ဖို့ဆက်ပြီးလှုံ့ဆော်ရတော့မယ်လို့ကုလသမဂ္ဂလုံခြုံရေးကုလသမဂ္ဂကူညီထောက်ပံ့ရေးအဖွဲ့အကြီးအကဲမာတင်ဂရစ်ဖစ်ကဒီနေ့စီးရီးယားမြောက်ပိုင်းအလက်ပိုဒေသကိုသွားရောက်တဲ့အချိန်မှာပြောဆိုလိုက်ပါတယ်ဒီနေ့တနင်္လာနေ့ကစပြီးစီမင်းသက်အောက်ယာယီဗီဇာနဲ့ဩစတြေးလျမှာနေထိုင်နေကြတဲ့ဒုက္ခသည်တွေဟာအမြဲတမ်းနေထိုင်ခွင့်ကိုရရှိကြတော့မှာဖြစ်ပါတယ်။2013မတိုင်မီဩစတြေးလျနိုင်ငံကိုရောက်ရှိနေကြတဲ့လူပေါင်း19,000လောက်ဟာဒီအပြောင်းလဲရဲ့အကျိုးကျေးဇူးကိုခံစားကြရမှာပါ
။ဥတမောင်တန်းကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးကြတာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုစံကျော်ဖြစ်ပါတယ်။စပန်ဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dia နဲ့ BJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာ။ဗီအိုအမေရိကန်အတန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်။ဗီအိုကိုကြည့်ရှုနားဆင်ကြရတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိမန္တန်တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သင်ကင်းဝေးပြီးတော့လူဝင်ဆန္ဒတွေအများဆုံးပြီးဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.